to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ2018ခုနှစ်ဧပြီလ13ရက်ကြံအကျိုးနေ့မနေ့ကင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိ Washington DC ကနေလိုင်းတို24 40 51တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ကျမဆုမြတ်မောင်ပါရှင်တောက်ကြနေမနေ့ VOA အစီအစဉ်တွေကိုစီစဉ်တင်ဆက်သွားပါမယ
်မင်္ဂလာမနေ့ကင်းပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုမမျှသိစင်အောင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါစီးရီးယားမှာဓာတ်ဒုတိယနဲ့တိုက်ခိုက်တယ်ဆိုတော့ဖြစ်ရပေါ့ဘယ်လိုတွန့်ပြန်လို့ဆောက်မယ်ဆိုတော့တမနာထရမ်ကနိုင်ငံတော်လူမျိုးရေးကောင်စီနဲ့ဆွေးနွေးပါတယ်ကုလသမဂ္ဂလူမျိုးရေးကောင်စီတာမန်ကြီး15ဦးစလုံးပါမယ်ကိုယ်စားလှယ်ဖွဲ့ဟာအီပီလာ26ရက်ကနေမေလ2ရက်နေ့အထိမြန်မာဘင်္ဂလားဒေ့ရှ်နဲ့အီရတ်နိုင်ငံတို့ကိုသွားပါမယ်ပြီးခဲ့တဲ့နှစ်တွင်ဒီကဘာလုံးမှာတည်တံစီရင်နာနဲ့တည်တံချမှတ်တာရော့သွားတယ်လို့နိုင်ငံတကာလူငင်းချမ်းသာဝင်အဖွဲ့ကပြောပါတယ်ဒီသတင်းတွေပေါ့မယ်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုမနေ့ထုတ်လွှင့်ပေးမဲ့သတင်းဆောင်းပါးတွေထဲမှာတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရေးကိုအမြန်ဆုံးစတင်နိုင်ပါလိမ့်မယ်လို့ဒီဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးကပြောကြားလိုက်ပါတယ
် We can overcome many difficulties we are facing to start for the repatriation process
ရိုဟင်ဂျာဒုက္ခသည်ကိစ္စဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝင်ကြီးနဲ့ဒေါက်တာဝင်းမြတ်အေးတို့ကြားသာရင်းနှီးတွေကဆွေးနွေးခဲ့တဲ့အကြောင်းတွေကိုမကြာခင်မှာသိရပါမယ်။ဒီကဒီတောင်နှင်းမြောက်ကိုရီးယားကောင်းဆောင်တွေတွဲဆုံကြဖို့စီစဉ်နေချိန်မှာတောင်ကိုရီးယားနဲ့အမေရိကန်ပူးတွဲဆေးရေးလေ့ကျင့်နေတဲ့သတင်းကိုတောင်ကိုရီးယားမှာအကန့်အသတ်နဲ့ပဲထုတ်ပြန်နေတဲ့အကြောင်းနဲ့ဗန်နူဝါတူကျွန်းနိုင်ငံမှာတရုတ်အခြေစိုက်စစ်စခန်းထားရှိမှာကိုဩစတြေးလျကဘာကြောင့်ကန့်ကွက်နေသလဲဆိုတာတွေကိုတင်ပြပေးပါမယ်။နောက်ပိုင်းကျရင်လည်းဒီသံတွင်ကျန်းမာရေးဆိုင်ရာသတိပြုသင့်တာတွေကိုသိရမယ့်ကျန်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ရမှာပါ။အခုအရင်ဆုံးတော့ဒီနောက်ဆုံးရထိတ်တန်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မမျှသဇင်အောင်တို့ကအကြေညာပေးကြပါမယ်ရှင
်။စီးရီးယားသမ္မတဘာရှာလ်အာဆတ်တပ်ဖွဲ့တွေရဲ့လက်ချဲလို့ဆွဆွဲထားတဲ့မကြသေးခင်ကဓာတုလက်နက်နဲ့တိုက်ခိုက်တယ်ဆိုတဲ့ဖြစ်ရပေါ်ဘယ်လိုတွန့်ပြန်မလဲဆိုတာဆွေးနွေးဖို့သမ္မတဒေါ်နယ်ထရမ်ကနိုင်ငံတော်လူညွေးကောင်စီအဖွဲ့အစည်းအဝေးလုပ်ပါတယ်။စီးရီးယားနဲ့ပတ်သက်ပြီးအမေရိကန်နဲ့ရုရှားကြားစီးရီးပြည်ပခါဖြစ်လာနိုင်တယ်လို့ရုရှားကသတိပေးထားတာပါ။စီးရီးယားကအခြေအနေနဲ့ပတ်သက်ပြီးသမ္မတထရမ်နဲ့နိုင်ငံတော်လူညွေးကောင်စီဝင်တွေအစည်းအဝေးလုပ်ပါတယ်။နောက်ဆုံးအဆင့်ဆုံးဖြတ်ချက်တစ်ခုခုကိုတော့မချမှတ်ရသေးပါဘူးလို့အင်ဂျီရောပြောခွင့်ရဆရာဟက်ကဘီဆန်ဒါစ်ကထုတ်ပြန်ချက်တခုမှပြောထားပါတယ်။ထောက်လိုင်းရေးသတင်းတွေကိုဆက်ပြီးစမ်းစစ်နေပြီးလက်တွဲလှုပ်ဆောင်ပေးနိုင်ငံတွေမဟာမိတ်တွေနဲ့ဆွေးနွေးပြောဆိုနေပါတယ်။ဒီကနေ့ညနေပိုင်းမှာသမရကပြင်သစ်သမရမက်ခရွန်၊ဗြိတိန်ဝန်ကြီးချုပ်ထရီဇာမေတို့နဲ့စကားပြောပါလိမ့်မယ်လို့ပြောခွင့်ရဆန်ဒါစ်ကပြောပါတယ်။လူမျိုးရေးနဲ့ဆက်ဖက်ဆိုင်ရာသူရဲ့ထိတန်းအကြံပေးတွေနဲ့စီဝေးမလုပ်ခင်တုန်းကတော့သမရထရမ်ကတိတ်မကြခင်မှာဆုံးဖြတ်ချက်တခုချမယ်လို့ပြောထားပါတယ်။
ဗြိတိန်နိုင်ငံမှာရုရှားထောက်လိုင်းရင်ဟောင်းနဲ့တမီးဖြစ်သူတို့ကိုပြီးခဲ့တဲ့လထဲမှာအစိတ်နဲ့တိုက်ခိုက်မှုမှာအာယုံကျော်ထိခိုက်စေတဲ့ဓာတုအစိတ်ကိုအသုံးပြုခဲ့ကြောင်းဗြိတိရှ်အာဏာပိုင်တွေရဲ့တွေးရှိချက်ကိုဓာတုလက်နဲ့တားဆီးရေးနိုင်ငံတကာအဖွဲ့နဲ့ဆက်နွယ်တဲ့ဓာတ်ခွဲခန်း၄ခုကအတည်ပြုလိုက်ပါတယ်။ဓာတ်ခွဲခန်းတွေရဲ့စမ်းသပ်တွေးရှိချက်တွေကိုတော့ဓာတုလက်နဲ့တားဆီးရေးနိုင်ငံတကာအဖွဲ့ OPCW ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြခဲ့တာပါ။အာယုံကျော်စိတ်ကိုအသုံးပြုခဲ့တယ်လို့ဗြိတိန်ရဲ့တွေးရှိချက်ဟာအကျွင်းမဲ့မှန်ကန်တယ်။အသုံးပြုခဲ့တဲ့အာယုံကျော်အစိတ်ကစစ်ဖက်သုံးအစိတ်ဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီး Karen Pierce ကပြောဆိုခဲ့ပါတယ်။ဗြိတိန်နိုင်ငံ Salisbury မြို့မှာရုရှားသရှိုဟောင်း Sergei Skripal နဲ့တမီးဖြစ်သူ Yulia တို့ကိုတချိန်ကဆိုဗီယက်ယူနီယံလက်ထက်1980နဲ့80ပြည့်လွန်နှစ်တွေမှာထုတ်လုပ်ခဲ့တဲ့စစ်ဖက်သုံးအာယုံကျော်ထိခိုက်စေတဲ့ဓာတုစိတ်သုံးပြီးတိုက်ခိုက်ခံခဲ့ရတာဖြစ်ကြောင်းဝင်ကြီးချုပ်ထရီဆာမေကလည်းပြောဆိုထားပါတယ် OPCW အဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့တိုက်ခိုက်မှုအတွက်ရုရှားအပေါ်ဆွဆွဲထားတာမျိုးမရှိသလိုအသုံးပြုခဲ့တဲ့ဓာတုအစိတ်အမျိုးအစားတိကျကိုလည်းဖော်ပြမထားပါဘူးဗြိတိန်နိုင်ငံသားရဲ့ဝင်ကြီး Boris Johnson ကတော့တိုက်ခိုက်မှုကျူးလွန်ဖို့အကြောင်းရင်းခံတွေသာမကကျူးလွန်ဘူးတဲ့နောက်ကျောင်းရာဇဝင်တွေရှိဘူးတဲ့အတွက်ရုရှားကလွဲလို့တခြားလူမဖြစ်နိုင်ကြောင်းပြောဆိုခဲ့တာပါရုရှားကတော့တိုက်ခိုက်မှုနဲ့ပတ်သက်မှုရှိကြောင်းငြင်းဆန်ထားပြီးဆွဆွဲချက်အတွက်ဗြိတိန်နိုင်ငံကအထောက်အထားပြသနိုင်ခြင်းရှိကြောင်းလည်းပြောဆိုထားပါတယ်
။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအဖြစ်ခံထားဖို့သမ္မတဒေါ်နယ်ထရမ်ကရွေးချယ်ထားတဲ့ CIA အကြီးအကဲ Mike Pompeo ကိုအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဝင်လွှတ်တော်အမတ်တွေကြာသပတေးနေ့ကအပြင်းထန်မေးခွန်းထုတ်ကြပါတယ်။အဓိကကိစ္စတွေကတော့ရုရှားနဲ့ပတ်သက်ပြီးလက်ရှိစုံစမ်းစစ်ဆေးနေတဲ့ကိစ္စ၊သမ္မတနဲ့သူနဲ့အကြားဆက်ဆံရေးနဲ့ကမ္ဘာတဝန်းပြစ်ပခါဖြစ်နေတဲ့ကိစ္စရပ်ကြီးတွေကိုမေးမြန်းကြတာပါ။ရုရှားနိုင်ငံနဲ့သမ္မတထရမ်အတွင်းစည်းကလူတွေအကြားအဆက်အဆက်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေသူရောဘတ်မူလာကသမ္မတထရမ်ကဖြုတ်ပစ်မယ်ဆိုရင်သူကတော့ကန့်ကွက်ပြီးနှုတ်ထွက်မှာမဟုတ်ဘူးဆိုတဲ့သဘောမျိုးမစ္စတာပွန်ပီယိုကပြောပါတယ်။ ပြည်တွင်းနိုင်ငံရေးရှုပ်ချုပ်သူတွေဖြစ်တဲ့အချိန်မျိုးတွေမှာအမေရိကန်ရဲ့အကြီးတန်းတာဝန်အဖြစ်ကျွန်တော်ရဲ့တာဝန်တွေကိုဆက်ပြီးထမ်းဆောင်ဖို့ကပိုပြီးအရေးကြီးလိမ့်မယ်လို့ကျွန်တော်အတွင်းစိတ်ကပြောပါတယ်ဆိုပြီးမစ္စတာပွန်ပီယိုကဖြေသွားပါတယ်လက်ရှိမှာမကြာခဏဆိုသလိုအရှုပ်ထွေးတွေဖြစ်နေတဲ့သမရအင်ဖြူတော်ကိုတက်မှန်နိုင်ပြီးလိုအပ်လာတဲ့အခါမျိုးမှာသမရကိုထိတ်တဲရင်ဆိုင်ပြောဆိုမဲ့နိုင်ငံခြားရေးဝန်ကြီးတူလိုအပ်နေတယ်ဆိုတာပါတီနီယာစလုံးကလွှတ်တော်အမတ်တွေကအလေးနဲ့ပြောကြပါတယ်မစ္စတာပွန်ပီယိုကိုနိုင်ငံခြားဝန်ကြီးအဖြစ်ခန့်ထားဖို့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကအတည်ပြုဖို့ရမှာကန်တက်ကီပြည်နယ်ရီပူလီကန်ထက်လွှတ်တော်မတ်ရန်ပေါ်ကလွဲလို့ဂျန်နက်ရီပူလီကန်ထက်လွှတ်တော်မတ်တွေအားလုံးကထောက်ခံကြမယ်လို့ခန့်မှန်းထားပါတယ်
။ပြီးခဲ့တဲ့နှစ်ကအာနာယပြီး3ရက်အကြာမှာဖြတ်သိမ်းခဲ့တဲ့ပစိဖိတ်ရဝန်ဒေတာကုံသွယ်ရေးသဘောတူစာချုပ်ကိုပြန်လည်ဝင်ရောက်ဖို့စဉ်းစားကြဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာသာပတေးနေ့ကသူ့ရဲ့ထိတ်တန့်စီးပွားရေးနဲ့ကုံသွယ်ရေးဆိုင်ရာအကြံပေးတွေကိုတိုက်တွန်းလိုက်ပါတယ်။သမရအိုဘားမားလက်ထက်ကဆွေးနွေးညှိနှိုင်းခဲ့တဲ့ပစိဖိတ်ရဝန်ဒေတာကုံသွယ်ရေးသဘောတူညီစာချုပ် TPP အပေါ်အကျိုးမြတ်တွေကိုချိန်ဆကြည့်ဖို့သမရထရမ့်ကသူ့ရဲ့စီးပွားရေးဆိုင်ရာအကြံပေးအသစ်လဲရီခတ်လိုနဲ့အမေရိကန်စီးပွားရေးကိုယ်စားလှယ်ရောဘတ်လိုက်သီဇာရိုကိုပြောခဲ့တယ်လို့အင်ဖြူတော်မှာပြုလုပ်တဲ့လေယာကုံသွယ်ရေးအစည်းအဝေးတက်ရောက်ခဲ့တဲ့လေယာဆိုင်ပြွေးလုပ်တဲ့ပြည်နယ်တွေကလွှတ်တော်အမတ်တွေကပြောပါတယ်။နေဘရာစကာပြည်နယ်ကိုယ်စားလှယ်ဘန်ဆက်စီကသမရထရမ့်ရဲ့သမရထရမ့်ကပစိဖိတ်ရဝန်ဒေတာကုံသွယ်ရေးသဘောတူညီချက်အပေါ်သဘောထားပြောင်းလာတာဟာသတင်းကောင်းဖြစ်တယ်လို့ဆိုပါရယ်အမေရိကန်အနေနဲ့တရုတ်ရဲ့လိမ့်လည်လှည့်ပြားမှုတွေကိုဆန့်ကျင်ပြီးလွတ်လပ်စွာကုံသွယ်ခွင့်နဲ့ဥပဒေကိုလေးစားယုံကြည်မှုရှိတဲ့ပစိဖိတ်ဆက်တနိုင်ငံကိုဥဆောင်တာဟာအကောင်းဆုံးနည်းလမ်းဖြစ်လိမ့်မယ်လို့လည်းသူကပြောပါရယ်အမေရိကန်လယ်သမားတွေအတွက်ပိုမိုကောင်းမွန်တဲ့ကုံသွယ်ရေးသဘောတူညီမှုတွေဆွေးနွေးသွားဖို့ရှိတယ်လို့လည်းအစည်းအဝေးအဖွဲ့မိန်ကွန်းမှာသမရထရမ့်ကသတင်းတောက်တွေနဲ့လွှတ်တော်အမတ်တွေကိုပြောခဲ့ပါတယ
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ငံဝတ်မှာလိုင်းလိုက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနေ့7နိုင်ကနေ9နိုင်အထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းဒိုမီတာ20 25 32တို့ကနေပြီးဖိုင်းယူနိုင်နိုင်ပါခင်ဗျာ
။ဒီရီကနေစနေမနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံတွေကတန်အမတ်ကြီး15ဦးစလုံးပါဝင်တဲ့အဖွဲ့ဟာအီဘီလာ26ရက်နေ့ကနေဘီလာ2ရက်နေ့အထိမြန်မာဘင်္ဂလားဒေ့ရှ်နဲ့အီရတ်နိုင်ငံတို့ကိုတွားရောက်မယ်လို့အီဘီလာ12ရက်ကြာသပတေးနေ့သတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂဒွေးမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကပြောသွားပါတယ်မြန်မာနိုင်ငံခီးစဉ်ကဘယ်နေရာကြာပြီးဘယ်သူတွေနဲ့တွေ့မယ်ဘယ်နေရာတွေကိုသွားမယ်ဆိုတဲ့အသေးစိတ်တွေကိုတော့မသိရသေးပါဘူးဒီခီးစဉ်အတွင်းကောင်စီအနေနဲ့တင်ကြေညွှန်ထားရှိတယ်ဆိုတာကိုပြဖို့မျှော်လင့်ကြောင်းကိုဗီယန်နန်ကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရကအကောင့်ထဲပေါ်နေတာမှာအထောက်အကူပြုပေးခြင်းအပြင်ဒီခီးစဉ်ကနေမြန်မာနိုင်ငံရဲ့အခြေအနေတိုးတက်လာအောင်ကူညီမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ဘေးဒုက္ခတွေနဲ့လူသားစာနာမှုအကူအညီပေးလုပ်ငန်းတွေအတွက်ရန်မုံငွေလိုအပ်ချက်ကိုဆက်ပြီးထောက်ပံ့ရေးနိုင်ငံတကာအသိုင်းအဝိုင်းရဲ့အာရုံစိုက်မှုပြန်ရလာအောင်အထောက်အကူဖြစ်စေလိမ့်မယ်လို့လည်းမျှော်လင့်ကြောင်းအခုဆိုရင်မုတ်တုံရာသီနာနီးလာပြီဖြစ်တာကြောင့်ဒုက္ခသည်တွေအတွက်နောက်ထပ်အခက်အခဲတွေထပ်ဖြစ်လာမှာဖြစ်ကြောင်းပြောခွင့်ရဒူဂျာရစ်ကပြောသွားပါတယ်လူမျိုးရေးကောင်စီကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံလာရောက်ဖို့ကိစ္စကိုမြန်မာအစိုးရကအစောပိုင်းမှာညင်းခဲ့ပေမဲ့လည်းအခုတော့သဘောတူလက်ခံထားတာကြောင့်ဒီခီးစဉ်ဖြစ်လာတာပါ
။ဂျာတာဘရီနီကစတင်တဲ့ကမ္ဘောဒီးယားနိုင်ငံနှစ်တစ်ကူပွဲတော်ရုံးပိတ်ရဲ့9ရက်အတွင်းဘုံဖောက်ခွဲဖို့အကြံစီရှိတယ်လို့သတင်းရတဲ့အတွက်အားလုံးသတိရှိကြဖို့ကမ္ဘောဒီးယားနိုင်ငံဆိုင်ရာအမေရိကန်တန်ယုံကသတိပေးချက်ထုတ်ပြန်ထားပါတယ်။အစိုးရတိုက်ခန့်ခမာမျိုးသားလွတ်လပ်ရေးတပ်ဦးရဲ့ပြစ်မှတ်ထားတိုက်ခိုက်နိုင်ပွဲရှိတဲ့ဖနွမ်ပင်ရှိကမ္ဘောဒီးယားနိုင်ငံအထင်ကရအန်ကောဝတ်ကျောင်းအနီးတစ်ဝိုက်သွာလာရမှာသတိရှိကြဖို့အာဏာပိုင်တွေကအမေရိကန်အမှုတမ်းတွေကိုနှိုးဆော်သတိပေးထားပါတယ်။သတိပေးနှိုးဆော်ချက်ကိုအမေရိကန်တန်ယုံဝက်ဘ်ဆိုက်မှာတင်ထားပြီးအမေရိကန်နိုင်ငံသားတွေကိုလူစီကားရာနေရာတွေမှာသတိထားသွာလာကြဖို့တက်လှမ်းထားပါတယ်
။ပြီးခဲ့တဲ့နှစ်တွင်ကမ္ဘာတဝန်းတည်တံစီရင်တဲ့အရေးတွေဆက်ပြီးကြဆင်းသွားတယ်လို့နိုင်ငံတကာလူမျိုးချမ်းသာကွင်းအဖွဲ့ AI ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။တီရန်စီရင်တဲ့အရေးအတွက်400ခန်းလုံးကြာဆင်းသွားတယ်လို့တီရန်ချမှတ်တာလည်းလျော့သွားတယ်လို့ AI ကပြောပါတယ်။ကမ္ဘာတဝန်းတီရန်စီရင်တာနဲ့တီရန်ချမှတ်တာတွေကိုသူတည်တနာပြုစစ်တမ်းလုပ်ပြီးပြုစုရေးသားထားတဲ့အစီရင်ခံစာကို AI ကကြာသပတေးနေ့မှာထုတ်ပြန်တာပါ။ပြီးခဲ့တဲ့နှစ်တွင်းကမ္ဘာနိုင်ငံပေါင်း23နိုင်ငံမှာတီရန်စီရင်မှုပေါင်း990ကျော်ရှိတာကြောင့်2016ခုနှစ်က1000ကျော်2015ခုနှစ်က1600ကျော်ရှိခဲ့တာကနေ400ခန်းလုံးကြာဆင်းသွားတာပါ။ကမ္ဘာလုံးမှာတည်တံစီမှုအများဆုံးနိုင်ငံတွေကတော့တရုတ်၊အီရန်၊ဆော်ဒီအာရေဗျ၊အီရတ်၊ပါကစ္စတန်တို့ဖြစ်တယ်လို့အစိုးရကဖော်ပြထားပါဗျ။
အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မိုလာကိုဖြုတ်ပစ်ဖို့ပြီးခဲ့တဲ့နှစ်နောက်ပိုင်းမှာသမ္မတဒေါ်နယ်ထရမ့်စဉ်းစားခဲ့ဘူးတယ်လို့ The New York Times သတင်းစာကရေးတာကိုသမ္မတထရမ့်ကအပြင်းထန်တုံ့ပြန်ပါတယ်။ရောဘတ်မိုလာဟာ2016ခုနှစ် American သမ္မတရွေးကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တာအပေါ်ရာဇဝတ်ကြောင်းစုံစမ်းစစ်ဆေးမှုကိုဦးဆောင်နေသူပါ။အောင်မြင်မှုမရှိတဲ့ The New York Times သတင်းစာကရေးတဲ့အတိုင်းကျွန်တော်သာရောဘတ်မူလာကိုဒီဇင်ဘာလကထုတ်ပစ်ခဲ့မယ်ဆိုရင်ထုတ်ပစ်ပြီးသားဖြစ်နေပါပြီလို့သမ္မတထရမ့်ကကြာသပတေးနေ့က Twitter မှာရေးသားခဲ့ပါတယ်။ဘဲလိုက်တဲ့သတင်းစာရဲ့နောက်ထပ်အတူအယောင်သတင်းတသက်ပါလို့လည်းရေးပါတယ်။အခုတခါတစ်နှစ်နီးပါးရှိလာပြီဖြစ်တဲ့ Mr. Mueller ရဲ့စုံစမ်းစစ်ဆေးမှုအပေါ်သူမကြေမနက်ဖြစ်တယ်ဆိုတာကိုသမ္မတထရမ့်ကမကြာခဏပြောဘူးပါတယ်။အထူးသဖြင့်သမ္မတထရမ့်ရဲ့ကိုရီးယားကိုရာဆိုင်ရာဥပဒေအကျိုးဆောင် Michael Cohen ရဲ့နယူးယောက်ကရုံးခန်းနဲ့နေကို FBI ကဒီသတင်းပတ်တွင်ဝင်ရှာခဲ့တာကိုမကြေမနက်ဖြစ်ခဲ့တာပ
ါ။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်မြသဇင်အောင်တို့ကြီးညာပေးခဲ့ကြတာပါရှင်။ VOA ရဲ့အခုထုတ်လွှင့်မှုတွေကို bamis.voanews.com မြန်မာပိုင်းဝက်ဘ်ဆိုက်ပေါ်မှာနားဆင်နိုင်တယ်လို့ VOA မြန်မာပိုင်း Facebook ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတခါတော့သတင်းဆောင်မတွေဘက်ကိုလှည့်ပါအောင်မယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကို၃ရက်ကြာခရီးနဲ့ရောက်နေတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးဟာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့ကြာသပတေးနေ့ကတွေ့ဆုံပြီးတော့ဒီရိုဟင်ဂျာဒုက္ခသည်တွေအရေးကိုဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဖက်ရောက်နေတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံနိုင်ရေးလှုပ်ရှားရှိတာတွေလုပ်နေပြီးတော့ပြန်လက်ခံနိုင်ရေးလုပ်ငန်းစဉ်တွေကိုအများဆုံးစနိုင်လိမ့်မယ်လို့ဒေါက်တာဝင်းမြတ်အေးကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကတော့ရိုဟင်ဂျာတွေရဲ့ကျွေးရွာတွေကိုပြန်တည်ဆောက်ပေးဖို့ကိစ္စအလေးထားပြောပါတယ်။ရခိုင်ပြည်နယ်ဘက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေအရင်းနဲ့ပတ်သက်လို့အခုလိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးတို့ဆွေးနွေးခဲ့တဲ့အကြောင်းကိုကိုကျော်ကျော်သိန်းကအပြည့်အစုံဆက်ပြောပြပါမယ်ရှင်
။ရိုဟင်ဂျာမွတ်စလင်တွေကိုဘင်္ဂလားဒေ့ရှ်ကနေမြန်မာနိုင်ငံပြန်ပို့ရေးလုပ်ငန်းစဉ်ကိုမြန်မာအစိုးရဘက်ကဖြစ်နိုင်သမျှအများဆုံးစလုပ်တော့မှာဖြစ်ပါတယ်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်။ဝင်းကြီးဒေါက်တာဝင်းမြတ်ရေးဟာပို့တူးနေတုန်းကကောက်ဆက်ပစားမှရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပြီးဒုက္ခသည်တွေနဲ့တွေ့ဆုံပါတယ်။အဲဒီနောက်ဂျာတာပရီနေမှာတော့တကားမြို့တော်မှာဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝင်ကြီးအဘူဟက်ဆန်မာမူအာလီနဲ့တွေ့ဆုံပြီးတဲ့နောက်ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အဲဒီလိုပြောသွားတာ
ပါ။ We can overcome many difficulties we are facing to start for the repatriation process.
အခက်အခဲအများအပြားကိုကျွန်တော်တို့ကြော်လွားနိုင်ပါတယ်။ဒုက္ခသည်တွေပြန်ပို့ရေးလုပ်ငန်းစဉ်ကိုစတင်ဖို့လုပ်နေပါပြီ။ပြန်လည်ပို့ဆောင်ရေးလုပ်ငန်းစဉ်ကိုအများဆုံးစတင်နိုင်မယ်ဆိုတာကျွန်တော်အသေးချာပြောနိုင်ပါတယ်
။ဘင်္ဂလားဒေ့ရှ်ဝန်ကြီးမာမူအာလီကလည်းမြန်မာနိုင်ငံဘက်ကသူပြောခဲ့တာနဲ့မြန်မာဘက်ကသူ့ကိုပြောတာကိုသတင်းနောက်တွေကိုပြန်ပြောပြပါတယ
်။ I have also on the Bangladesh side underscored the need for rebuilding the villages.
ဒီကိုပြန်လည်တိစောက်ပေးဖို့လိုရဲဆိုတာကျွန်တော်အထူးလေ့လာပြောခဲ့ပါတယ်လုပ်ငန်းတွေကိုနိုင်ငံတော်တော်များများနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီနဲ့လုပ်နေပါပြီလို့မြန်မာဝန်ကြီးကကျွန်တော်တို့ကိုအမခံပြောဆိုပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP တို့နဲ့မြန်မာနိုင်ငံအကြစစ်ဆေးညှိနှိုင်းတာတွေပြီးသွားပြီလို့ကျွန်တော်တို့ကိုပြောပါတယ်မြန်မာနိုင်ငံနဲ့ဒီကုလသမဂ္ဂအဖွဲ့နှစ်ဖွဲ့အကြားသိမ့်မကြခင်နေပြည်တော်မှာသဘောတူညီချက်ရယူကြမှာဖြစ်ပါတယ်
။ဒုက္ခသည်တွေအနေနဲ့မြန်မာနိုင်ငံကိုပြန်ရောက်ပြီးတဲ့အခါနိုင်ငံသားအဖြစ်တရားဝင်အသိအမှတ်ပြုခံရဖို့အတွက် MVC ကတ်ကိုအရင်ယူဖို့လိုတယ်လို့ဒေါက်တာဝင်းမြတ်ကြီးကပြောပါတယ်
။ They can start to applying for the citizenship as soon as they get the national verification card
နိုင်ငံသားစီစီရေး NVC ကတ်တွေရပြီဆိုတာနဲ့သူတို့အနေနဲ့နိုင်ငံသားဖြစ်ဖို့စရှောင်နိုင်ပါပြီ NVC လုပ်ငန်းစဉ်ကနေသူတို့လုပ်ဖို့လိုပါတယ်အဲဒီနောက်ဥပဒေနဲ့အညီအချိန်တိုအတွင်းနိုင်ငံသားဖြစ်သွားမှာပါအရင်တုန်းက NVC လုပ်ငန်းစဉ်ကတိတ်နှေးပါတယ်အခုတော့ကျွန်တော်တို့ပိုမြန်အောင်လုပ်နေပါပြီဒါကြောင့်ဥပဒေနဲ့အညီသူတို့နိုင်ငံသားဖြစ်ခွင့်ရကြတော့မှာပ
ါဒုက္ခသည်တွေကိုပြန်ပို့ရေးအတွက်နိုင်ငံသားပြီးခဲ့တဲ့ဇန်နဝါရီလကတည်းကသဘောတူညီချက်တရက်ကိုလက်မှတ်ထိုးထားပြီးသားပါဒါပေမဲ့လည်းအကူအညီပေးဖွဲ့တွေနဲ့ရိုဟင်ဂျာတွေကိုယ်တိုင်ကသူတို့ကိုအတင်းကျပ်ပြန်ပို့ပြီးဘေးကင်းလုံခြုံမှုမရှိတဲ့အခြေအနေကိုရင်ဆိုင်ရမှာစိုးရိမ်တာကြောင့်ကန့်ကွက်ကြတဲ့အတွက်လုပ်ငန်းစဉ်နှောင့်နှေးနေကြတာပါ။ဒါ့အပြင်နေထိုင်လုပ်ကိုင်စားသောက်ရေးပိုင်းအခက်တွေ့မဲ့စိုးရိမ်ချက်တွေလည်းရှိနေပြီးဒါနဲ့ပတ်သက်လို့မြန်မာဘက်ကပြောတာကိုဝန်ကြီးမာမူအာလီကအခုလိုပြန်ပြောပါဗျ။
The Myanmar side has told us that many new ideas
are good that တော်များများရှိထားပြီးအကောင့်ထဲပေါ်နေတယ်လို့မြန်မာဘက်ကကျွန်တော်တို့ကိုပြောပါတယ်။ဒါကြောင့်ရိုဟင်ဂျာတွေအနေနဲ့ပြန်သွားပြီးတဲ့နောက်အသံမွေးဝန်းချောင်းအလုပ်တွေလုပ်နိုင်ရင်သာမကပါဘူး။ဒ ီကုမလာခင်နှုန်းကစီထားခဲ့တဲ့သူတို့ရဲ့လူနေမှုအစဉ်တန်းအတိုင်းနေထိုင်လုပ်ကိုင်နိုင်ပါမယ်လို့ပြောပါတယ်
။ပြန်ပို့ရေးလုပ်ငန်းစဉ်ကိုစတင်ဖို့အတွက်ဒုက္ခသည်အရေအတွက်8000ကျော်ရဲ့စည်းရင်းကိုဘင်္ဂလားဒေ့ရှ်ဘက်ကမြန်မာနိုင်ငံကိုပေးထားပြီးပါပြီ။ဒါပေမဲ့လည်းအဲ့ဒီလူတွေကိုအတီးပြုတဲ့လုပ်ငန်းစဉ်ကရှုပ်ထွေးတဲ့အတွက်နောက်ထပ်နှောင့်နှေးကြံ့ကြာနေတာပါ။ဒါအပြင်ဒုက္ခသည်တွေထဲမှာသူတို့ကိုရိုဟင်ဂျာမျိုးနွယ်အဖြစ်အတိမတ်ပြုမှသာပြန်မယ်လို့ပြောဆိုနေသူတွေလည်းရှိပါတယ်။ဒေါက်တာဝင်းမြတ်ရူအဖွဲ့ဒုက္ခသည်စခန်းကိုသွားတဲ့အချိန်စန္ဒပြတာတွေနဲ့လဲကြုံခဲ့ရပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ့်တင်ပြခဲ့တာပါရှင်နိုင်ငံတကာသတင်းဆောင်မတွေကိုမဆက်ခင်မှာစနေနေ့ညဘက်တိုက်ရိုက်ဆွေးနွေးမယ့်အကြောင်းအရာကိုလည်းအသိပေးပါအောင်မယ်ရှင
်တော်ရရှိပါရှင်မြမရိုးရအတာတကျပွဲတော်ဒီသတင်းပတ်မှာစတင်ပါပြီအတာကျကာလမှာခက်ရက်ဖြစ်တာတွေအပျော်လွန်တာတွေလည်းမကြာခဏကြုံရလေရှိတတ်ပါတယ်ရိုးရနှစ်တကူတကြံမှာဝန်ထဲစရာအဖြစ်တွေနဲ့မကြုံရအောင်ရှောင်ရှားပြီးအေးအေးချမ်းချမ်းဖြတ်သန်းနိုင်အောင်တာဝန်ရှိသူတွေအနေနဲ့ပဲဖြစ်ဖြစ်ရေကစားသူတွေအနေနဲ့ပဲဖြစ်ဖြစ်ပြည်စည်တင်တာတွေနဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေအနေနဲ့လည်းကိုယ့်ရဲ့အထွေအကျုံတွေပဲဖြစ်ဖြစ်စောင်းရံရှောင်းရံလှုပ်တင်တာတွေနဲ့ပတ်သက်လို့သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးပေးပြလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-3-2-3-8-9-9-9လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bumbies@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလံအစီအစဉ်ကကျေးဇူးပါတယ်ရှင်။
သောတာရှင်တွေပါဝင်ဆွေးနွေးနိုင်ဖို့အတွက်အချိန်မီဆက်သွယ်ကြပါလို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့ဒီနိုင်ငံတကာသတင်းဆောင်ပါတွေကိုဆက်ပါအောင်မယ်။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံနှစ်ဆင့်ပူးတွဲစစ်ရေးလေ့ကျင့်မှုတွေကိုတောင်ကိုရီးယားနိုင်ငံမှာစတင်ပြုလုပ်နေပါပြီ။အရင်ကဆိုရင်ဒီလိုစစ်ရေးလေ့ကျင့်မှုဟာဒီမြောက်ကိုရီးယားကိုဝင်ရောက်ကျူးကျော်ဖို့ရန်စားတဲ့လုပ်ရပ်ဖြစ်တယ်လို့မြောက်ကိုရီးယားဘက်ကအမြဲပြောလို့ရှိပါတယ်။အခုတော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့မကြာခင်တွေ့ဆုံနိုင်ဖို့စီစဉ်နေခြင်းဖြစ်တာမို့မြောက်ကိုရီးယားဘက်ကကန့်ကွက်စကားမပြောသေးသလိုတောင်ကိုရီးယားဘက်ကလည်းစစ်ရေးလေ့ကျင့်မှုနဲ့ပတ်သက်တဲ့သတင်းကိုအကန့်အသတ်နဲ့ပဲထုတ်ပြန်နေပါတယ်။အကြောင်းစုံကိုဆိုးမျိုးတော်ကနေပြီးတော့ Brian Payton နဲ့ Hyun Jin Kim တို့ပေးပို့တဲ့သတင်းကိုအခြေခံပြီးတော့ဒေါက်ခင်မျိုးသက်ပြောပြပါလိမ့်မယ်ရှင်။
ဒီသတင်းပတ်ထဲမှာပဲတောင်ကိုရီးယားဗက်ချန်ကကိုရီးယားနှစ်နိုင်ငံနယ်စပ်နားမှာရှိတဲ့ Camp KC American ချင်းမြန်တပ်မမှာတစ်ပင်စိုက်ပွဲကျင်းပခဲ့ပါတယ်။ဒီပွဲမှာမိန်ကွန်းပြောကြတဲ့ချင်းမြန်တပ်မဒုတိယတပ်မှူးဗိုလ်ချုပ်ကြီး John Houghton ကတော့
And it is my belief that this tree like those that have come before it
ဒီပင်ရှင်သမ်းလာခင်မှာထွက်လာတဲ့အမြစ်တွေလိုပဲကျွန်တော်နှစ်နိုင်ငံအတူတကွပေါင်းစည်းနေသလိုအရင်ကတည်းကရေရှည်ခိုင်မြဲမှုရှိနေတယ်လို့ကျွန်တော်ယုံကြည်ပါတယ်။
ဒီပူးတွဲလေ့ကျင့်မှုရဲ့အစိတ်ပိုင်းတစ်ခုဖြစ်ကျင်းပတဲ့ Camp KC ကပွဲကိုသတင်းတောက်တွေသတင်းယူခွင့်ပေးခဲ့တယ်လို့ American နဲ့တောင်ကိုရီးယားတပ်သားတွေရဲ့တနက်ပြစ်ပြိုင်ပွဲကိုကြီးရှုခွင့်ပေးခဲ့ပေမဲ့နှစ်နိုင်ငံပူးတွဲဆေးလေ့ကျင့်မှုနဲ့ပတ်သက်ပြီးမီဒီယာတွေသတင်းယူခွင့်ကိုတော့ကန့်သက်ထားတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမျိုးမူဝါဒရေးရအာရှသိပ္ပံကမြောက်ကိုရီးယားအရေးကျွမ်းကျင်သူဂုံမြောင်ဟွန်းကတော့
This is clearly in order to send the signal to
North Korea. American and North Korea ကအချိန်နဲ့ပို့ရှုပ်ထွေးအောင်လုပ်ချင်တဲ့စံတမရှိဘူးဆိုတာမြောက်ကိုရီးယားတည်အောင်ရှင်းရှင်းလင်းလင်းတက်သားလိုက်တာပဲဖြစ်ပါတယ်
။ဒီနှစ်အတွက် Four Eagle နဲ့ Key Resolve ပူးတွဲစီးလေ့ကျင့်မှုတွေမှာအရင်နှစ်တွေတုန်းကနှီးတူပဲ American တပ်သား23,000နဲ့တောင်ကိုရီးယားတပ်သား3,000ပါဝင်ပြီးပူးတွဲစီးလေ့ကျင့်မှုတွေလုပ်ကြသလိုမြောက်ကိုရီးယားဘက်ကနေတိုက်ခိုက်မှုလုပ်တဲ့ပုံစံကွန်ပျူတာတွေနဲ့ပုံဖော်ပြီးဒံပြန်တိုက်ခိုက်တာတွေကိုပါလေ့ကျင့်ခဲ့ကြတာပါဒါပေမဲ့ဒီနှစ်မှာတော့ပျုံချန်းဆောင်ရသူအိုလံပစ်ပွဲတော်မှာမြောက်ကိုရီးယားပါဝင်လာစီဖို့တောင်ကိုရီးယားရဲ့ပန်ချမ်းမှုကြောင့်လေ့ကျင့်မှုကိုတတ်မှတ်ရထက်နောက်ကျပြီးမှပြုလုပ်ခဲ့တာဖြစ်ပါတယ်အရင်နှစ်တွေတုန်းကမြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်ဆန်းသတ်မှုတွေနဲ့ချင်းချောက်မှုတွေတိုးပြီးလှုပ်လာတာကြောင့်အခြေအနေတွေတင်းမာနေချိန်မှာပူးတွဲစီးလေ့ကျင့်မှုကိုလုပ်ခဲ့တာမို့အမေရိကန်ကသူ့ရဲ့နျူကလ িয়ার လက်နက်3နိုင်စွမ်းရှိတဲ့စစ်လက်နက်တွေနဲ့စီးဆွင့်ရင်ဘယ်လောက်ရှိတယ်ဆိုတာကိုပြသခဲ့တာပါဒါပေမဲ့ဒီနှစ်မှာတော့ဆောင်းရာသီအွန်လိုင်းပိတ်ပြိုင်ပွဲနဲ့အတူမြောက်ကိုရီးယားရဲ့ရန်လိုတဲ့စမ်းသပ်မှုတွေရန်နာထားရကနေနျူကလ িয়ার ဖြတ်သိမ်းရေးဆွေးနွေးပွဲသက္ကဝိုင်းအခြေအနေအထိတိုးတက်လာတာမို့ပူးတွဲစီးလေ့ကျင့်မှုမှာနျူကလ িয়ার ဆွင့်ရင်ပြသမှုတွေလုပ်မယ်လို့မျှော်လင့်မထားကြပါဘူးအရင်တုန်းကအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲလေ့ကျင့်မှုနဲ့ပတ်သက်ပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်က သူ့နိုင်ငံကိုကျူးကျော်ဖို့အတွက်လေ့ကျင့်တာဖြစ်နေပြောလို့ရှိပေမဲ့အခုတခါမှတော့အတန်တိတ်နေပါတယ်။ဒါအပြင်တောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့ပါဧပြီလကုန်မှာတွေ့ဆုံဖို့အတွက်စီစဉ်နေတဲ့အပြင်အမေရိကန်နဲ့ပါတွေ့ဆုံဖို့စီစဉ်နေတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဒီသတင်းပတ်ထဲမှာပဲသူ့အစိုးရအဖွဲ့ဟာမြောက်ကိုရီးယားနဲ့အဆက်အသွယ်ရှိကြောင်းပြောခဲ့တယ်လို့မေလကုန်ဒါမှမဟုတ်ဂျွန်လာဆန်းလောက်မှာကင်မနဲ့တွေ့ဖို့ဖြစ်နိုင်တယ်လို့ပြောခဲ့တာပါ။
And I think there'll be great respect paid by both parties and hopefully
နဖက်စလုံးကပြန်လည်လေးစားမှုတွေပြသခဲ့ကြတာမို့အမေရိကန်ကမြောက်ကိုရီးယားနဲ့နျူကလ িয়ার ဖြစ်သင်းရေးဆိုင်ရာသဘောတူညီချက်တွေချမှတ်နိုင်မယ်လို့မျှော်လင့်ရပါတယ်
။မြောက်ကိုရီးယားခေါင်းဆောင်ကင်ကလည်းလက်ရှိအာဏာရကိုရီးယားအလို့သမားပါတီအစည်းအဝေးမှာတောင်ကိုရီးယားနဲ့ရောအမေရိကန်နဲ့ပါတွေ့ဆုံမဲ့ကိစ္စကိုပထမဆုံးအကြိမ်ဖြစ်နဲ့လူသိရှင်ကြားပြောကြားခဲ့တာပါ။ဒါပေမဲ့မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားဆက်သွယ်ရေးဟာအများအားဖြင့်ကုလသမဂ္ဂအဖွဲ့ရင်းနဲ့နှစ်ဖက်ထောက်လှမ်းရေးအရာရှိတွေကလည်းတဆင်ပဲဆက်သွယ်သေးတာမို့ကနအူးအဆင့်မှာပဲရှိနေသေးတာဖြစ်ပါတယ်။ဒါအပြင်မြောက်ကိုရီးယားရဲ့ပုတ်ကုံတွေပေါ်မှာနိုင်ငံတကာရဲ့ပြင်းထန်တဲ့အရေးယူမှုတွေကိုဖျက်သိမ်းပေးပြီးတခြားအထောက်ပံ့တွေလုံခြုံရေးအာမခံချက်တွေပေးဖို့အတွက်အပြန်အလှန်နဲ့မြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုလုံးဝဖျက်သိမ်းပေးလိုတဲ့ဆန္ဒရှိမှရှိကတည်တည်ချာချာမသိရသေးပါဘူး။ဒါကြောင့်တန်တမာရေးကနအူးလှုပ်ဆောင်နေမှုတွေအနှောက်အယှက်မဖြစ်ရအောင်American နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီးရေးလက်ကျင့်မှုကိုအခုထိတော့တိုးတိုးတိတ်တိတ်ပဲကျင်းပနေတာဖြစ်ပါတယ်
။ထောက်ခင်မျိုးသက်တင်ပြခဲ့တာပါရှင်။အခုတစ်ခါဆက်ပြီးတော့ဒီ Pacific သမုဒ္ဒရာဒေသမှာတရုတ်စီးရေးချဲ့ထွေမှုကိုလက်မခံနိုင်ဘူးလို့ Australia အစိုးရပြောနေတဲ့အကြောင်းကိုလည်းပြောပြချင်ပါတယ်။ Pacific သမုဒ္ဒရာတောင်ဘက်မှာတည်ရှိတဲ့ Vanuatu ကျွန်းနိုင်ငံမှာတရုတ်စစ်အခြေစိုက်စခန်းဆောက်လုပ်ခွင့်မပြုဖို့အတွက် Australia က Vanuatu ကိုတတိပေးနေပါတယ်။Vanuatu ဘက်ကတော့သူ့မြေပေါ်မှာတရုတ်အခြေစိုက်စစ်စခန်းစောက်ခွင့်နိုင်ဖို့အတွက်ကိုဆွေးနွေးမှုတွေလုပ်နေတယ်ဆိုတာမဟုတ်ဘူးလို့ညှင်းဆန်ပါတယ်။ငြိမ်းချမ်းတဲ့ဒေသအဖြစ်တည်ရှိနေတဲ့ Pacific ဒေသအနေအထားကိုအထူးကြိုက်မခံနိုင်ဘူးလို့ Australia အစိုးရဘက်ကပြောနေတဲ့အကြောင်း Sydney မြို့ကနေပြီးတော့ Phil Marshall သတင်းပေးပို့ထားတာကိုဆက်ပြီးတော့တင်ပြချင်ပါတယ်ရှင်။ Pacific သမုဒ္ဒရာထဲမှာတည်ရှိတဲ့ Vanuatu ကျွန်းနိုင်ငံပေါ်မှာတရုတ်စစ်အခြေစိုက်စခန်းတစ်ခုဆောက်လုပ်ဖို့တရုတ်နဲ့ Vanuatu အစိုးရကြားကနအူးဆွေးနွေးမှုတွေလုပ်နေတယ်လို့ Australia သတင်းစာစောင်းကရေးသားဖော်ပြခဲ့ပါတယ်။ဒီသတင်းဟာမမှန်ကန်ဘူးလို့ Vanuatu အစိုးရဘက်ကညှင်းဆန်ခဲ့ပြီးတော့သူတို့အနေနဲ့စစ်ရေးအင်အားတိုးချဲ့ဖို့စိတ်ဝင်စားခြင်းမရှိသလိုနိုင်ငံခြားစစ်တပ်တွေကိုလက်ခံထားဖို့လည်းစိတ်မဝင်စားဘူးလို့တုံ့ပြန်ခဲ့ပါတယ်။ဒါပေမဲ့သတင်းစာတွေကသတင်းဖော်ပြချက်နဲ့ပတ်သက်လို့ Australia ဝန်ကြီးချုပ် Malcolm Turnbull ကိုယ်တိုင်ကသဘောထားထုတ်ပြန်ခဲ့ပါတယ်။Pacific သမုဒ္ဒရာထဲမှာဘယ်တခြားနိုင်ငံကစစ်စခန်းကိုမှအလိုမရှိဘူးလို့ဝန်ကြီးချုပ်တန်ဘောကပြောကြားခဲ့ပါတယ်
။ We would view with great concern the establishment of any foreign military bases in those Pacific island countries and neighbors of ours.
Pacific သမုဒ္ဒရာထဲမှာရှိတဲ့ကျွန်တော်တို့ရဲ့အိန္ဒိယနိုင်ငံတွေမှာနိုင်ငံခြားစစ်အခြေစိုက်စခန်းတွေထားရှိမဲ့ကိစ္စကိုကျွန်တော်တို့အနေနဲ့အထူးစိုးရိမ်ရာကိစ္စအဖြစ်မြင်ပါတယ်။Pacific ကျွန်းဒေသနိုင်ငံတွေရဲ့အကျိုးအတွက်ကျွန်တော်တို့အများကြီးအထောက်ဆောင်ရနေတာပါ Pacific ဒေသဟာညီညာတဲ့ဒေသဖြစ်တဲ့ဆိုတဲ့အနေအထားကိုဆက်လက်ထိန်းသိမ်းထားဖို့ဖိတ်ကိုအရေးကြီးပါတယ
်ပြီးခဲ့တဲ့နှစ်တုန်းကတော့တရုတ်စစ်သည်မော်တွေ Vanuatu ကျွန်းနိုင်ငံစီကိုချစ်ကြည်ရေးလာရောက်ခဲ့ပါတယ်အဲ့ဒီတုန်းကတော့ဒါဟာပုံမှန်တန်တမန်ဆက်ဆံရေးရဲ့တစိုက်တစ်ပိုင်းအဖြစ် Australia တာဝန်ရှိသူတွေသတ်မှတ်ခဲ့ကြပါတယ် Australia နိုင်ငံကနေကီလိုမီတာ 2,000 တောင်မရှိတဲ့အကွာအဝေးမှာတည်ရှိတဲ့ Vanuatu နိုင်ငံမှာတရုတ်စစ်အခြေစိုက်စခန်းကိုတိဆောက်မယ်ဆိုရင်ဒါဟာဒေတာရင်းအမေရိကန်ရဲ့ဩဇာလွှမ်းမိုးမှုကိုချိန်ဝင်ရှာညှိနှိုင်ဖို့တရုတ်အစိုးရကကြိုးစားတာလို့လေလာသူတွေကယုံကြည်ကြပါတယ်။ဥရောပတရုတ်ဆက်ဆံရေးလေလာနေတဲ့ Brussels Institute of Contemporary China Studies ကိုပူးတွဲတည်ထောင်သူ Jonathan Horsley ကအခုလိုသုံးသပ်ပါတယ်။
China has the intention by 2025 to become a resident power in the Western Pacific by means of its navy.
တရုတ်ကသူ့ရဲ့ရေတပ်အင်အားနဲ့2025ခုနှစ်ကြာရင် Pacific သမုဒ္ဒရာနောက်ဘက်မှာအင်အားကြီးအနေထားရအောင်လုပ်ဖို့အရွယ်ချက်ရှိပါတယ်။2050ပြည့်နှစ်ကြာရင်တော့ဒေသတွင်းမှာအရေးကြီးတဲ့စီးရေးအင်အားနေရာရထားတဲ့အမေရိကန်ရဲ့နေရာကိုယူနိုင်ဖို့တရုတ်ကရည်ရွယ်ထားပါတယ
်။ Africa တိုက်ရဲ့ဥချိုဒေသလို့တင်စားကြတဲ့ Africa တိုက်အရှေ့ဘက်ကဂျဘူတီနိုင်ငံမှာတရုတ်ကပထမဆုံးနိုင်ငံခြားအခြေစိုက်စခန်းအဖြစ်နဲ့ရေတပ်စခန်းထားရှိခဲ့ပြီးကြတဲ့ကတရုတ်ရဲ့စစ်အင်အားချက်ထွင်မှုအပေါ်အနောက်နိုင်ငံတွေကအနီးကပ်စောင့်ကြည့်နေကြတာဖြစ်ပါတယ်။အာဖရိကတိုက်မှာငြိမ်းချမ်းရေးထိမ့်သိမ်းတဲ့လုပ်ငန်းတွေလှုပ်ဆောင်နိုင်ဖို့အတွက်ရေတပ်အခြေစိုက်စခန်းထားတာဖြစ်တယ်လို့တရုတ်ဘက်ကတော့အလေးနဲ့ပြောပါတယ်။ Pacific သမုဒ္ဒရာဒေသမှာ2006ခုနှစ်ထဲက တရုတ်ကထောက်ပံ့ကူညီရေးအတွက်ဒေါ်လာ 1.8 ဘီလီယံကျော်သုံးစွဲခဲ့တယ်လို့ကျွမ်းကျင်သူပညာရှင်တွေကခန့်မှန်းပါတယ်။တောင်တရုတ်ပင်လယ်ထဲမှာတရုတ်နဲ့တခြားနိုင်ငံတွေကြားရေပြင်ပိုင်နဲ့အရင်းပွားမှုကိစ္စမှာလူဦးရေ 2,000 လောက်သာရှိတဲ့ဗန်နဝါတူကျွန်းနိုင်ငံကတရုတ်ဘက်ကရပ်တည်ပါတယ်။တရုတ်တို့ဟာပစိဖိတ်သမုဒ္ဒရာတောင်ဘက်မှာမလိုအပ်ဘဲအခြေခံအဆောက်အအုံစောက်လုပ်ရေးအတွက်ငွေကြေးအကုန်ခံပြီးတော့သူ့အဆို checkbook diplomacy ငွေလန်းခင်းတန်တမာဆက်ဆံရေးတည်ဆောက်နေတယ်လို့ဩစတြေးလျအစိုးရက January လကပဲတရုတ်ကိုဆွဆွဲခဲ့ပါတယ်။ဒီအပေါ်တရုတ်ကလည်းတန်တမာရေးနီလန်းနဲ့ကန့်ကွက်တုံ့ပြန်ခဲ့ပါတယ်ရှင်။ဒီရွေးမြန်မာပိုင်းကဒီတောက်ချာနေမနဲ့အစီအစဉ်တွေကိုဆက်ပြီးတော့မှထုတ်လွှင့်ပေးနေပါရရှင်။သောတာရှင်များရှင်ဒီကနေ့ဟာဆိုရင်ဒီမြန်မာနှစ်သက်ကူးကိုကြိုဆိုတဲ့တကြံအကျိုးနေ့ဖြစ်ပါတယ်။တကြံကာလမှာသောတာရှင်တို့အတွက် VOA မိသားစုကနေပြီးတော့တကြံတေးလက်ဆောင်တစ်ပုဒ်ကိုအစီအစဉ်တိုင်းမှာထုတ်လွှင့်ပေးနေပါရယ်။ဒီကနေ့မနဲ့မှာတော့ဒီတေးသန့်ရှင်ဇော်ဝင်းထွေးရဲ့အကျိုးနေ့မနဲ့ဆိုတဲ့တချင်းလက်ဆောင်ကိုနားဆင်ပါရှင်။ဒေသရှင်ဇော်ဝင်းထွေးရဲ့အကျိုးနဲ့မနဲ့ဆိုတဲ့တခြင်းကိုတကြံတေးလက်ဆောင်ဖြစ်တဲ့ထုတ်လွှင့်ပေးခဲ့တာပါရှင်။တကြံကာလမှာဒီသောတာရှင်တွေအားလုံးအေဂျင့်ဘေးကင်းကြစေဖို့အတွက် VOA မိသားစုကလည်းစုမုံကောင်းတောင်းပါတယ်ရှင်။မကြခင်မှာထုတ်လွှင့်မဲ့အစီအစဉ်ကြရင်တော့ဒီတကြံတွင်မှကျမ်းမာရေးဆိုင်ရာဘာရီသတိပြုတဲ့နည်းလဲဆိုတာကိုတင်ဆက်ထားတဲ့ကျမ်းမာရေးအစီအစဉ်နဲ့အတူမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းလေ့လာရဖို့ရှိပါတယ်။ VOA ကအခုလိုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေအပါအဝင်ရုပ်ပြင်သံကြားအစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာရှိတဲ့ကြံအကျိုးနေ့ဖြစ်ပါစေရှင်2018ခုနှစ်ဧပြီလ13ရက်တောက်ချာနေမနေ့ခင် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်လိုင်းတို24 40 51တို့အပြင်လိုင်းလမ်းမီတာ190ရုပ်ကနေထုတ်လွှင့်ပေးနေတဲ့အခု6နိုင်ခွဲကနေပြီးတော့မနေ့9နိုင်ထိအစီအစဉ်တွေထဲမှာဆိုရင်မနေ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်တခ
ါဒီကြံကလာရဲ့မှာကျမရေးချင်နေကြောင်းဒီရဲ့မှုလွန်နာတို့စာစိတ်တင်နာတို့အစာမားတို့ခွင့်ပြုဝန်ရှော့ဖြစ်တာတို့လေးလောင်နာတို့အပူရှက်တာတို့ကျမ
အခုလိုမျိုးသံတွင်းကာလမှာကျမကြီးနဲ့ပတ်သက်လို့ဘာတွေအဓိကထားသတိထားဆောင်တဲ့ရှောင်းတဲ့လဲဆိုတာကိုကျမကြီးအစီအစဉ်မှာအပြည့်အစုံသိရပါမယ်။တိုင်းရင်းသားဒေသတွေကအကြောင်းကိုသိရမယ်။တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါသေးတယ်။အခုအရင်ဆုံးတော့ဒီမနေ့အစီအစဉ်တိုင်းမှာတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာကိုအလှည့်ပေးပါအောင်မယ်။ American စကားပြောမှာတုံနှုတ်နဲ့ idiom အတုံးနှုတ်တွေကိုတော်လှန်လှန်တင်ပြပါမယ်ရှင်။
ဒီကိမနဲ့တင်ပြမယ် idiom အသုံးကတော့
roll your eyes
ဖြစ်ပါတယ်စာလုံးပေါင်းက r o l l roll ကလှိမ့်တာလဲစီတာ y o u r ယောကသင်ဤ e y e s eyes ကမျက်လုံးတွေဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီပေကတော့မျက်လုံးတွေကိုလဲစီတာမျက်လုံးကိုလှဲ့တာပေါ့တကယ်တော့ဒီအသုံးဟာမျက်စိအမှုအရာရတစ်ခုခုကိုကိုမချေနှက်တာကိုမယုံနာကိုစိတ်မရှိတော့တာကိုမျက်စီကိုအပေါ်ပင့်ပြီးပြတ်တာတာမျိုးဖြစ်ပါတယ်တကယ်ဆိုမျက်စီကိုအပေါ်ပင့်ပြီးပြတ်တာတဲ့အမူအရာဟာနည်းနည်းတော့မလေးစားရရောက်တယ်လို့ဆိုရမှာပါဒါကြောင့်သားသမီးကမိဘတပည့်ကဆရာသမားကိုဒီလိုမျိုးအမူအရာပြရင်တကယ်ပဲဒေါသထွက်ကြမှာမလွဲဘူးလို့ဆိုနိုင်ပါတယ် Roll your eyes ရဲ့ idiom အသုံးကတော့စောစောကပြောခဲ့တယ်လို့ပဲတစ်ဖက်ပြောတာကိုမယုံနာမလေးစားတာစိတ်မရှိတာကိုပြတာတဲ့မျက်စိအမူအရာပဲဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Susan's mother was very upset when she saw her daughter roll her eyes. She thinks it's rude as she feels she has the right to tell her daughter not to be late coming home at night.
Susan ရဲ့အမေကသူ့သမီးကမျက်စိပင်းပြီးစိတ်မရှိတဲ့အမူအရာမျိုးလုပ်ပြတော့တိတ်ကိုစိတ်ဆိုးသွားတယ်လေအမေတဦးအနေနဲ့ညတွေမှာညနေအင်းပြန်လာတာမတင့်တော့ဘူးဆိုတာပြောပိုင်ခွင့်ရှိတာမို့အခုလိုလုပ်ပြတာကိုရိုင်းနေလို့ယူဆတာပေါ့လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Susan's mother was very upset when she saw her daughter roll her eyes She thinks it's rude as she feels she has the right to tell her daughter not to be late coming home at night
တခုခုကိုစိတ်မရှိဘူးမလေးစားဘူးမယုံဘူးဆိုတာကိုမျက်စိပင်ပြီးပြတ်တာတဲ့အမူအရာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
roll your eyes
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
လာလာဒန်စီစဉ်တင်ဆက်တာဖြစ်ပါရဲ့ရှင်အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာပေါ်ကနေပြီးတော့လည်းလေ့လာနိုင်အောင်လို့အစီအစဉ်ပေးထားပါရယ်အခုတော့အပတ်စဉ်အစီအစဉ်တွေအလှည့်ကိုရောက်ပါပြီကျမရဲ့အစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးပါရစေမြန်မာနိုင်ငံမှာဒီအခုလိုနှစ်သက်ကူးတဲ့ကြံကာလမှာအစာအစိတ်အသစ်နာတို့အစာမှားတာတို့အပြင်အရက်နဲ့မိုးရစေးသုံးသူတွေပို့ပြီးတော့များရတာကြောင့်ရင်မတော်တဆတိုက်မှုတွေခိုက်ရန်ဖြစ်မှုတွေဟာပို့ပြီးတော့ဖြစ်နေပြီးသေဆုံးမှုရေရှည်ဆေးကုသမှုတွေကြုံနေရတယ်လို့အရေးပေါ်အထူးကဆရာဝန်တွေကသတိပေးနေပါတယ်။ဒါကြောင့်အခုလိုတကြံတွင်းအဖြစ်များတဲ့ကျန်းမာရေးပြဿနာတွေနဲ့ဒီပြဿနာတွေကိုရှောင်နိုင်အောင်လို့ဘလို့လုပ်တင်ပါတယ်လဲ။ရန်ကုန်ပြည်သူဆေးရုံကြီးအရေးပေါ်ကုသမှုဌာနကပမောက္ခဌာနမှူးဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့ကျန်းမာရေးအစီအစဉ်ဖြစ်တဲ့အတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပမောခဒေါက်တာမမော်ဦးခင်ဗျာကျွန်တော်တို့အခုတကြံရောက်ပြီဆိုတော့နှစ်သက်ကူမှပျော်လဲပျော်ကျန်းမာရေးထိခိုက်တာလည်းမရှိအောင်ပေါ့ဘယ်ဟာတွေကိုအဓိကအတိဆောင်းတဲ့ရှောင်းတဲ့နာတွေကိုကျွန်တော်တို့အဓိကဆွေးနွေးမှာဖြစ်ပါတယ်ဆရာ အရင်နှစ်တွေမှာဆရာတို့ကြုံခဲ့တဲ့အတွေ့အကြုံတွေမူတည်ပြီးတော့ဒီအသေးအပြောက်အများဆုံးနဲ့အဖြစ်အများဆုံးကျန်းမာရေးထိခိုက်မှုဆိုရင်ဘာတွေကိုထောက်ပြမလဲ
။ဒီကြံတွင်းမှာဆေးရုံကိုအများအပြားလူနာရေးရောက်ရှိနေတဲ့အခြေအနေတွေရတော့လေ။ရေမတော်တဆမှုကပို့ပြီးတော့အများဆုံးဖြစ်တော့ခိုက်ရန်ဖြစ်ပွားမှုတွေအထူးများတယ်။အမြင်အနေပြုတ်ကြတာတို့ဆေးရုံကိုအရေးပေါ်အနေနဲ့အမြင်လာလို့ရှိပါတယ်။နော်ဒီနေ့တည်ဆုံးတဲ့ပြည်တွေလာလို့ရှိတာတော့ဒီကြံပွဲမှာထူးထူးခြားခြားအများအပြားပိုများတဲ့အခြေအနေတွေဖြစ်ပါတယ်။အဲ့ဒီတော့ဒီကြံကလာရဲ့မှာကျမရေးအခြေအနေကြောင့်တရမှုလွန်လာတို့အစာစိတ်တင်လာတို့အစာမလို့ခွင့်ပြက်ဝန်ချောဖြစ်တာတို့နေလောင်လာတို့အပူရှက်တာတို့ကျမတည်ဆုံးတဲ့လူအနေနဲ့တော့နောက်ဆက်ကောမှာဒီလိုချင်းကြီးစင်းရတော့အားလုံးပေါင်း10ယောက်ပဲရှိတယ်ဆိုလို့လည်းပဲကျန်တဲ့ကုသရတဲ့ဂျိုးတာပဲ့တာဒါတွေအများကြီးလုပ်ခဲ့ရတဲ့ဟာတွေအတွက်တော့ဆေးုံနေမှာတော့ဒီကြံပြီးပြီဆိုရင်တော့တလနလဒီကြံတွင်းတော့လူနာတွေနဲ့တည်းမကုလို့မပြီးနိုင်တဲ့အခြေအနေမှာရှိ
ဟုတ်ကဲ့ခုဒီအဖြစ်အများဆုံးရင်တိုက်မှုရင်ဘဝပြုတ်ကျမှုနဲ့ပတ်သက်ပြီးတော့ဘာကြောင့်အဓိကဖြစ်ရလဲ
အဓိကတော့ရင်တိုက်မှုတွေကဒီကြံတွင်းကလာထူးထူးခြားခြားပို့ပြီးများတာကတော့ drink driving ပဲ drink driving ဆိုတာကအရက်တွေကတောက်စားထားတဲ့မွေးဆေးပါပါတာပေါ့လေရောနေပြီးတော့ကိုယ့်ရဲ့ဆင်ကျင်လုံတွေကတော်တော်နည်းသွားတဲ့အခါမှာရေစီကန်လမ်းစီကန်တွေကိုအများအပြားချိုးပေါက်ကျင်တဲ့စိတ်တွေများတယ်လူတွေလည်းတိတ်ကြောတကယ်တော့ drink driving ရှင်းများလာတဲ့အခြေအနေကဒီကနေ့အများဆုံးဆက်ဆက်မှုရှိတာ
ဟုတ်ကဲ့အခုလိုဒီအဖြစ်အများဆုံးရေမတော်တဆမှုနဲ့ပတ်သက်ပြီးတော့ကာကွယ်နိုင်ဖို့ဆိုရင်ဘယ်လိုအချက်တွေကိုကြံပေးချင်လဲ
နံပါတ်1ကတော့ drink driving ဖြစ်တဲ့ရင်တိုက်မှုအများဆုံးဖြစ်နေတဲ့အဲ့ဒ
ီအရက်နဲ့မွေးရေးဆေးဝါးပေါ့
မွေးရေးဆေးဝါးကိုမတုံးဆွဲဖို့တော့တခုပြောချင်တာပေါ့နော်စီကန်လိုက်နာဖို့ပေါ့ဒီကနေ့ကနေ့ဒီကနေ့ကလာတဲ့မှာရင်းနှီးရဲတို့ရက်တက်ဖွဲ့တို့လည်းထိတောင်းပေးဖို့တော့ပြင်ဆင်နေကြပါအဲ့တော့ဒီကနေ့နောက်မှာ speed ပေါ့လေအချိန်နဲ့အပြင်းမောင်းတာတို့အခုသတိပြုရမယ်နောက် feedback ပေါ့ကားတွေဆိုရင်တော့ရင်မောင်းနေရောရင်မပါပါတဲ့တခြားလူတွေရော feedback တက်ဖို့လည်းလိုတယ်နောက်ဆိုင်ကျနေဆိုင်ကျရတော့တကယ်တော့မလုံးကျုံဆုံးတော့ရင်တစ်မျိုးပဲကိုမျက်နှာကိုလည်းရေရဆက်ဒီကလည်းရေရပဲအခြေအနေမျိုးမှာရေတော့တဲ့မှာမောင်းဖို့ကတော့မတင့်တော်ဆုံးပဲဒါပေမဲ့တကယ်လို့ဆိုင်ကျနေတာသွားမယ်ဆိုရင်လည်းပဲဆိုင်ကျ helmet ဆောင်းတာတို့
ဆိုင်ကျအုပ်ထုပ်ပါဆရာနော်
ဆိုင်ကျအုပ်ထုပ်ဟုတ်ကဲ့နောက်ဆိုင်ကျရေစီကလိုက်နာတာတို့သုတ်တင်တယ်လို့ကြံပေးကြပါမယ
်ဟုတ်ကဲ့ဒုတိယအများဆုံးဖြစ်တဲ့ဒီခိုက်ရန်ဖြစ်ပွားမှုပေါ့နော်အဲ့ဒါကတော့ဆရာကြီးအဓိကဘာကြောင့်ဖြစ်ရပြီးတော့ဘယ်လိုကာကွယ်သင့်လဲ
ခိုက်ရန်ဖြစ်ပွားမှုရဲ့အစအလဲဒီရက်ဒီသာမူရေးဆေးဝါးတဲ့တော်တော်လေးတော့ဆက်ဆက်မှုရှိနောက်ဒီပြောဝဲရှင်ပွဲကလာမှာစားကြနောက်ကြပြောင်းကြရင်းရနေပြီးတော့ရတဲ့ကမူရစီဝါနဲ့တွဲတဲ့အခါကျတော့တိတ်ပြီးတော့ပြီးကနိုင်ဘူးကနည်းရသွားတဲ့အခါကျဒီဟာတွေကိုရှောင်ရှားဖို့တော့တိုက်တွန်းခြင်း
ဟုတ်ကဲ့နောက်တတိယဖြစ်တဲ့ဒီပြုတ်ကြတာနဲ့ပတ်သက်လို့
ပြုတ်ကြတာဆိုရင်ဂျန်မန်ဒတ်တွေရဲ့ခံခတ်မှုကလည်းအများကြီးကြီးကြီးတယ်ပြီးခဲ့တဲ့နှစ်သုံးနှစ်လောက်ကတော့ကျုံ့ဘူးလေမန်ဒတ်ပြုတ်ကြတာမျိုးတို့မန်ဒတ်ပေါ်ကနေအရှိန်လုံးကြီးကြတာမျိုးတို့မကြခဏဖြစ်တယ်လို့ပြန်နေမှနားကြပြုတ်ကြရင်ပန်းကြံပါညာတွေမှလည်းပဲစစ်ပင်ပေါ်တက်ထားပြီးပြုတ်ကြတာတို့နောက်ကြံမလဲပတ်တိတိုင်အောင်အိမ်မှာရက်တွေကတောက်ဆောင်ထားတဲ့အခါကျတော့ပထမတက်ကပြုတ်ကြတာတို့ဝရန်တာကြတာကမျိုးတွေလည်းပဲအများကြီးပြေပြေကရှိတော့ကြံမန်ဒတ်တွေဒီနဲ့ရောကြံကျော်ဝဲချုံဝဲလုံးမဲ့နေရာတွေနဲ့ရောတကယ်တော့အဆောက်အဦတွေစောက်ကြမယ်ဆိုရင်လည်းပဲအကာအရန်နဲ့ပြုတ်မကြနိုင်အောင်အတားအဆီးနဲ့ကင်မှုတန်းနဲ့ချော်မကြအောင်ခြေကားတွေကိုတည်တည်ကြပ်ခိုင်ခိုင်မော
ဟုတ်ကဲ့ဆရာနောက်တစ်ခုဒီရေနစ်တာနဲ့ပတ်သက်လို့ရော
ရေနစ်ကြရင်မနေ့ကဆိုရေပက်ကန်ထွက်ကြပြီးနေကင်းကြရင်ကန်တော်ကြီးတို့အင်းအားတို့နေနေမှာလဲအဲ့လိုရေတံခွန်ရှိတဲ့နေရာတို့ရေကန်ရှိတဲ့နေရာတို့မတော်ပြီးတော့နားတကြလေအဲ့ဒီအချိန်မှာပျော်နေတဲ့အခါကျတော့တိန်ကိုမရှိညာကြီးကူးကြတယ်ယောက်ျားနဲ့ယောက်ျားဆိုလို့နှစ်တိုင်းတို့ဆိုလို့မျိုးကျွန်တော်ဟိုတေဆုံးရောက်ရှိဆိုတာမျိုးရှိတယ်တကယ်တော့ရက်တွေကတောက်စားထားပြီးဆိုရင်တော့ရေထဲမတင်တာအကောင်းဆုံးပဲနောက်ဒိုးစုကလည်းများကြောက်တော့ကြောက်နေမှတော့တစ်ခါမမိကြအောင်လေနောက်မှဒီနေ့တည်းတို့ဘာလို့ချားရတဲ့ကောင်တယောက်ကိုတယောက်ထိန်းပေးဖို့နဲ့နောက်ဒီကနေ့ဒီနေ့နိုင်တဲ့နေရာမျိုးတွေမှာအဆောင်ချက်တွေထားဖို့မစင်းအောင်ထိန်းချောင်းပေးဖို့ပြေပြေနိုင်တဲ့လူတွေပြေပြေရေးပစ္စည်းပါညာတွေအဆင်ပြေထားနိုင်မယ်ဆိုရင်တော့ဒါတွေကိုလည်းနည်းလို့အောင်လို့တော့ရနိုင်တယ
်ဟုတ်ကဲ့အဲ့တော့နောက်တစ်ခုဖြစ်တဲ့ဒီပူလွန်းတာကြောင့်အစာစိတ်တင်တာဒါမို့အစာမှားတာကြောင့်ဝမ်းလျှောက်ဝမ်းပြတ်တာနေလောင်တာနဲ့ပတ်သက်ပြီးတော့
ဒီကနေ့ကလာဆိုတော့ဒုတိယထွက်ပြီးတော့ပျော်ကြတဲ့အခါကျတော့ဒီဦးထဲမှာအချိန်ကြာမြင့်တော့နေပြီဆိုရင်တော့ဒီတဲ့ဆုံးချုပ်မှုကဖြစ်မှာခန္ဓာကိုယ်မနဲ့နေပြီးတော့ conscious level ကိုယ့်ရဲ့စိတ်နေသဘောထားတွေဉာဏ်မှုမရှိနေဒီကြားထဲကရက်ဒေတာနဲ့မူရစေဝါတွေနဲ့တွဲလိုက်တဲ့အခါကျတော့နေပူနေတာကိုနေပူနေမှမသိဘူးဒီလောင်တန်းပူပြီးတော့လည်းဖြစ်နေတာအဲ့တော့အဓိကတော့ရင်းရင်းသားတောက်ဖို့လို့တကားရီတောက်တာလို့လုပ်တင်နေနော်နည်းနည်းနွမ်းနယ်လာမယ်အပူဒဏ်ခံစားနေရတယ်ဆိုရင်ရိတ်အဝါဒရှိတဲ့အောက်မှာတွားပြီးတော့နားနေတယ်နော်ရေကောင်းတဲ့ဘက်ကလို့နေအောင်ကြီးရဲ့ထိကြိုက်တဲ့အန္တရာယ်ကြောင့်ရေသားတွေလောင်လာလို့အများကြီးဖြစ်လို့ရှိအဲ့တော့ sunscreen လေးလိမ့်လာတော့ပထမပဲလိမ့်လိမ့်မှာနော် lotion လိမ့်လာတော့ ပုထုဆောင်တာတို့အဝေးဆောင်လည်းပဲနေလောင်တန်းခံနေရောလုံးလုံးချိုးချိုးဝတ်တာတို့နေလောင်တန်းကိုအများဆုံးကာကွယ်နိုင်တဲ့ဟာတွေ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီပူလို့နဲ့အတွက်အစားအသောက်အစိတ်တင်တာတို့မှားတာတို့ကြောင့်ဝမ်းပြက်ဝမ်းလျှောဖြစ်တာနဲ့ပတ်သက်လို့
ဂျန်ကာလာမှာကစားတောက်ဆိုင်တွေလည်းပိတ်တယ်ဆိုင်တွေတွေလေးတွေနေနဲ့မန္တပဝင်းကျင်းတွေမှာပြောင်းကြမယ်အဓိကတော့အစားအသောက်တွေစီစဉ်သားမှုကတန့်ရှင်းမှုလို့တာပေါ့နော်နောက်တောက်တဲ့ရေတွေလည်းပဲချိုးချတာပြည့်ပြည့်ရေတန်းပြည့်ပြည့်တောက်တဲ့နယ်လို့ခြင်တယ်အားကြောင့်လို့ဆိုတော့အဲ့ဒီအချိန်မှာကကျော်နေကြတဲ့အချိန်မှာမကောမဒီရက်တွေကမူရေးစေဝါတော်တော်အားလုံးနဲ့ဆက်ဆက်နေတာကိုတွေ့ရတယ်သူကအဲ့ဒါတွေတုံ့ဆွဲပြီးတဲ့အခါကျတော့ဇန်နဝါရီအတွက်ကိုယ့်အကူစီစဉ်ရင်းနေထိုင်မှုကိစ္စတွေကလဲသွားတဲ့အခါကျတော့အဓိကတကယ်ကဒီရက်တွေကမူရေးစေဝါတော်တော်လေးတင်းတင်းကြပ်ကြပ်နဲ့လုပ်နိုင်မယ်ဆိုရင်ဇန်နဝါရီပါရောသွားနိုင်လို့ကျွန်တော်ထင
်ဟုတ်ကဲ့အဲ့တော့ဒီတောက်မဲ့သူတွေဒီမူရေးစေတောက်မဲ့သူတွေဘက်ကဘယ်လိုအကြံပေးခြင်းလဲ
တွေ့ပေးခြင်းလဲဒီအကြံကာလမှာဒီကိစ္စရလို့လာတဲ့လူတွေ65နဲ့90ရာခိုင်နှုန်းအားလုံးဒီကရက်တွေကမူရေးစေဝါနဲ့ဆက်ဆက်မှုရှိတယ်ဆိုတာကိုတွေ့နေရတာဟုတ်ကျွန်တော်အခုဟိုတယ်ဆိုဘာလို့ညာလို့လောက်ရအောင်တောက်ထားလားမတောက်ထားလားစစ်ဆေးတဲ့အခါကျရင်အဲ့ဒီလုံလာမိစေမိစင်ကမြင့်တက်နေတာကိုတွေ့ရတော့စင်းစင်းငင်းငင်းနဲ့ပေါ့နော်နောက်ဒီလိုမျိုးဒီကြံင်းကာလမှာဒီအရက်သေးတာမွေးစွာရောင်းချမှုတွေကိုလည်းပဲတားမြစ်ဖို့နဲ့တက်နိုင်ရင်ချင်းချင်းတက်အေးယူပြီးနောက်အရက်သေးတာတောက်စားရင်လည်းလုံးကျုံမတောက်ဖို့လုံးကျုံတောက်သွားရင်ကိုယ့်ရဲ့အသေးစိတ်ထိန်းချုပ်နိုင်မှုဆိုတာလွန်သွားတဲ့အခါမှာခုနအပေါ်မှာပြောခဲ့တဲ့ပုံလုံးတွေဆက်ဆက်မှုရှိနေတယ်ဆိုတဲ့အကြောင်းကျန်တဲ့လူတွေကိုတိပေးခြင်းနဲ့လူငယ်တွေကိုလေအထမတော်ကရက်သေးတာနဲ့တာမစခဲ့ရင်စင်ငင်လုံးတရားနဲ့ရှောင်နိုင်တဲ့ဟာမျိုးကြီ
းဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကဝမင်းစီစဉ်နေဆက်တဲ့ကျမ်းမာရေးစီစဉ်ဖြစ်ပါရရှင်။အခုတခါတော့တိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။နေဆက်ခြေဆိုင်တိုင်းရင်းသားဒေသတွေတွေကစူးစီးတင်ဆက်ထားပါရရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ Fever Wine Note သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဝန်ပြည်သက်ပါတီထိန်းချုပ်နေပြီဖြစ်တဲ့ရေးမြို့နယ်ညီသားစခန်းမှာ NCA လုပ်ငန်းစဉ်ရှင်းလင်းပွဲကျင်းပခဲ့ပါတယ်။ရခိုင်ပြည်နယ်စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဦးကျော်အေးသိန်းကိုစစ်ဆေးဖို့အတွက်ရခိုင်ပြည်နယ်လွတ်တော်ကနေစုံစမ်းစစ်ဆေးရေးအဖွဲ့တစ်ခုကိုဖွဲ့စည်းလိုက်တယ်ဆိုတာနဲ့လီစုလူမျိုးတွေဟာဒေသအလိုက်မတူညီတဲ့ခေါ်ဝေါ်နေမှုတွေကြောင့်နိုင်ငံသားဖြစ်ခွင့်တွေဆုံးရှုံးနေတယ်ဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးရမှာပါမွန်ပြည်သက်ပါတီထိန်းချုပ်နယ်မြေဖြစ်တဲ့ရေးမြို့နယ်ချောင်းဖျားဒေသရှိညီစားစခန်းမှာ NCA လုပ်ငန်းစဉ်ရှင်းလင်းပွဲကျင်းပခဲ့ပြီး NCA ဟာပါတီရဲ့ပန်းတိုင်မဟုတ်ပဲနိုင်ငံရေးဆွေးနွေးဖို့လမ်းကြောင်းတစ်ခုဖြစ်တယ်လို့မွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ထောမွန်ကနေအဖွဲ့မိန့်ခွန်းမှာပြောကြားခဲ့ပါတယ်နိုင်ငံရေးလုံခြုံရေးလူမှုရေးစီးပွားရေးမြန်မာနဲ့တဘာဝပတ်ဝန်းကျင်ကဏ္ဍတွေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေကဆွေးနွေးခဲ့ကြပြီးလူထုတွေ့ဆုံပွဲကိုဂျေနတ်အာရကျောင်းတက်ရောက်သူကိုယ်စားလှယ်တဦးကပြောပါရယ်ဒီလူထုတွေ့ဆုံပွဲကနေရလာတဲ့အကြံပြုချက်တွေကိုမွန်အမျိုးသားတွေရဲ့အသံအဖြစ်လာမယ့်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေနဲ့အကြောင်းအရာအလိုက်နိုင်ငံရေးဆွေးနွေးပွဲတွေမှာတင်ပြသွားမယ်လို့ပါတီပြောခွင့်ရနိုင်အောင်မင်းကြီးကပြောပါရယ်ဧပြီလ9ရက်နေ့ကနေ17ရက်နေ့အထိကျင်းပတဲ့ရှင်းလင်းပွဲမှာမွန်ပြည်သက်ပါတီ NMSP မွန်အမျိုးသားပါတီ MNP မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ AMDP အရက်ဖက်မွန်လူမှုအဖွဲ့အစည်း CSO ဖိတ်ကြားသင့်သူများထိုင်းမွန်များနဲ့ဤပညာအထောက်အကူပြုတွေစုစုပေါင်း200ဦးခန့်တက်ရောက်ခဲ့ပါတယ
်ရခိုင်ပြည်နယ်အစိုးရအဖွဲ့စစ်မှန်ကိန်းနဲ့ဗန္ဒာရေးဝန်ကြီးဦးကျော်အေးသိန်းကိုစစ်ဆေးဖို့အတွက်ရခိုင်ပြည်နယ်လှုပ်တော်ကစုံစမ်းစစ်ဆေးရေးအဖွဲ့တခုကိုလှုပ်တော်ဥက္ကဋ္ဌဦးဆန်လှကျော်လက်မှတ်ရေးသူပြီးဧပြီလ9ရက်နေ့ကနေဖွဲ့စည်းလိုက်ပါတယ်ဝန်ကြီးဦးကျော်အေးသိန်းဟာဥပဒေရပေးအပ်တဲ့တာဝန်တွေကိုကြည်ပြန်စွာမထမ်းဆောင်နိုင်ခြင်းနဲ့ဘာနာရေးနှဲ့လိုက်ပြည်နယ်ရဲ့ခွင့်ပြုရမှုငွေတွေကိုဘာနာရေးစည်းကမ်းလှုပ်ဆောင်လုပ်နည်းတွေနဲ့အညီမဆောင်ရွက်နိုင်တဲ့အတွက်ဖွံ့ဖြိုးရေးလုပ်ငန်းတွေထိခိုက်မှုရှိနေတဲ့ဆိုပြီးပြည်နယ်လှုပ်တော်ကိုယ်စားလှယ်12ဦးကဝန်ကြီးကျော်အေးသိန်းကိုရာထူးကနေရက်စဲနိုင်ရေးဥပဒေနဲ့ညီဆောင်ရွက်ပေးဖို့လက်မှတ်ရေးသိုးတင်ပြလာတဲ့အပေါ်မှာအခုလိုစုံစမ်းစစ်ဆေးရေးအဖွဲ့ကိုဖွဲ့စည်းရတာဖြစ်တယ်လို့ပြည်နယ်လှုပ်တော်ဥက္ကဋ္ဌဦးဆန်ကျော်လှလက်မှတ်ရေးသိုးထုတ်ပြန်တဲ့အမိန့်စာမှာဖော်ပြထားပါတယ် ที่สงสารสิสิเย่พ่อมาแต่ตัวมิวนะมันเนี่ยปีเนี่ยลูกตัวกูสิเลยอุ่นใจช่วยเอกาพ่อเขาสั่งพี่บีแต่ช้าปีเนี่ยลูกตัวกูสิเลยเลี้ยงกับพ่อเวเนี่ยพี่พ่อสิไล่เด็กสงสารสิสิเย่พ่อฮะอุบัติเนี่ยจีสงสารตัวสิเชิดกูแล้วแม่เบลล่าต้องเสียเนี่ยน่าสงสารบีลูกตัวกูสิยังคันเต็มพี่ยามาพี่บาร์เลย
ฉันปีเนี่ยเมียไปตีป้อมมิวเทมายาวชินีเดสิบปีช่างตัวขาดง่ายอย่างเราค่ะอีประหลาดสัตย์เย็นนี่มาเนี่ยกูอธิบดีเปลี่ยนว่าจะบีพี่บาร์เลยตีบอมยูเน่รัตนาชวีกูจ้องได้มาสิบปีช่างโคลงนี้จะเดอุมูอุสุวันปังคาวันทางจังวันปังคำเจียวกับสิบปีช่างนี่กูวันโมลุงมูกูนี่เอติงาเปลี่ยนเลยปุ๊บสองปีเลยดับจะจ้องกูนี่เอติงดาวงคังกูมิวกับพี่บาร์เลยพี่เคเนมัสลากะTNLA ตันเน่ RCSS ตับเพื่อดูจ้าเสียเต็มมือจังอุโมงค์สุกายวาดาริฮะรณาชีกูจังโง่ลาวะขะอาจารย์ยาชิโคลงนี้จะรับเชื่อไปเลย
ก็เช่นลุลายเย่พวกกี้ไอโอกี้ไอเอธนาจุกหลังสันนี้กูแล้วในจีดีจะยาปอกเว้แค่ได้ด้วยอาญาตาบีดูดูเตยส่งมีตัวที่ขยันยาชิเดลุหลังสันตีรักขันนี้ก็พิวาเลยไอ้เบลล่าสันเฮนี่มุ่งเลยไปหลังมาอาศัยตามรบกับพิฆาตไล่เดลเนจีจีด้วยไลน์สามีนี่ด้วยมาจ่ายปากไว้ใครบีแต่ยังยังสิดูเรียไลน์สามเสียงมาถึงลุนนะพี่เสวากูตาขันเนียบาร์เลยไลน์สามเราต้องไปสิมุ่งไลน์แค่ลำปงเซนจูปงเนี่ยระหว่างยังเจียวถึงสิเงียบเฉยถึงกูเลยแล้วจ่ายไปจ่ายมาสิอาศัยตามรบกันเลยเนจีลุนนะเสียขันพิฆาตแค่เฮลูอาศัยบาร์ที่รักขันก็พิวาร์เลย
ထိုင်းမြန်မာနယ်စပ်ကဒုက္ခတွေစခန်းနေမှာထောက်ပံ့မှုနည်းလာတာနဲ့ကြုံနေရပြီးလာမယ့်2018-2019ပညာသင်နှစ်မှာစာတင်ကျောင်းအချို့ဖျောက်ရဖို့အစီအစဉ်ရှိနေတယ်လို့ဒုက္ခတွေပညာရေးကော်မတီ KRCEE ကပြောပါတယ်။ဒုက္ခတွေစခန်းပညာရေးအတွက်ရခင်ကူညီမှုပေးနေတဲ့အဖွဲ့တွေကမြန်မာပြည်သွင်းပြောင်းဝင်ဖို့စီစဉ်ပြီးထောက်ပံ့မှုလျှော့ချခဲ့တဲ့အတွက်အထက်တန်းပညာရေးအဆင့်ဆက်လက်တင်ကြားမယ့်ကလေးတွေပုံမှန်အခက်အခဲရှိလာမယ်လို့ KRCEE ကဥက္ကဋ္ဌနော်ဒီဘိုရာထူးကပြောပါတယ်2012ခုနှစ်နောက်ပိုင်းကစပြီးနေဆတ်ရှိကရင်ဒုက္ခတွေစခန်းခွန်တစ်ခုမှာစာနာရိတ်ခအပါဝင်ကျန်းမာရေးပညာရေးစတဲ့ကူညီမှုတွေပေးနေတဲ့နိုင်ငံတကာအလူရှင်အဖွဲ့များကတဖြည်းဖြည်းထောက်ပံ့မှုနည်းလာတာနဲ့ကြုံတွေ့နေရပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းတိန်နီမြို့နယ်တွင်မှာလက်နက်ကင်ဖွဲ့တွေသုံးပတ်ကြာဖမ်းဆီးထားတဲ့ဂူမန်းရွာ15ဦးတို့ထွက်ပြေးလွမြောက်လာပြီးဖြစ်ပါတယ်ဖန်စီသွားတဲ့ဘွဲ့ဟာ MNDAA ကိုးကားတပ်ဖွဲ့ဖြစ်တယ်လို့အဖန်စီကမိသားစုဝင်တွေကပြောပါတယ်။ဒီရွာသားတွေကိုမလာ14ရက်နေ့မှာဖန်စီသွားတာဖြစ်ပြီးဘာကြောင့်ဖန်စီတယ်ဆိုတာကိုတော့မသိရှိဘူးလို့အဖန်စီကမိသားစုဝင်တွေကဆိုပါတယ်။ဘူမန်းကျေးရွာသား15ဦးဆက်ပြေးလာပြီးနောက်ပိုင်းနောက်ဆက်သွဲဖြစ်လာမဲ့ဘေးရန်ကိုကြောက်လို့ကျေးရွာသား200ကျော်ဟာရွာလုံးကျွတ်တင်းချောင်နေရပါတယ်။ဘူမန်းကျေးရွာမှာမြောင်စည်းတိုင်းသားလူမျိုးတွေအများစုနေထိုင်ကြပြီးတရုတ်ပလောင်ရှမ်းနယ်လည်းနေထိုင်ကြပါတယ်။
ခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါလီစုလူမျိုးတွေဟာမြန်မာနိုင်ငံမှာအတိမတ်ပြုထားတဲ့တိုင်းသားလူမျိုး135မျိုးတွေကတမျိုးဖြစ်ပေမဲ့နိုင်ငံသားစီစစ်ရေးကပ်ပြားနဲ့အိမ်ထောင်စုစည်းရင်ပြုလို့ရမှာခွဲခြားဆက်ဆံခံရခြင်းရရှိရေးအခက်အခဲများကြုံတွေ့နေရတယ်လို့လီစုနိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါတယ်အထူးသဖြင့်ဒေသအလိုက်မတူညီတဲ့ခေါ်ဝေါ်နေမှုတွေကြောင့်နိုင်ငံသားဖြစ်ခွင့်ဆုံးရှုံးနေတယ်လို့လည်းဆိုပါတယ်အမီရဲ့စူးစီးချက်ကိုနိုင်ကုန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်
။မိမိတို့ရဲ့လူမျိုးအမည်မှာလီစုဖြစ်ပေမဲ့ဒေတာလိုက်မတူညီတဲ့ခေါ်ဝေါ်မှုတွေကြောင့်နိုင်ငံရေးခွေရေးနိုင်ငံသားခွေရေးနဲ့တိုင်းဒါခွေရေးတွေဆုံရှုံနေရတယ်လို့ဇူလိပါတီဥက္ကဋ္ဌဦးရွှေမင်းကပြောပါတယ်။
ကျွန်တော်တို့မန္တလေးတိုင်းမှာဆိုရင်သူများသရမတိရခနုကိုကျော်လွန်သွားပြီ။သို့တော်လည်းအဲ့ဒီမှာကျွန်တော်တို့လီစုအဖြစ်တမျိုးလီစုအဖြစ်တမျိုးဒီ short အဖြစ်တမျိုးလောက်ထားတဲ့ကကြောလူမျိုးတမျိုးထဲမှာဖြစ်တဲ့အတွက်ကျွန်တော်တို့ရာခိုင်နှုန်းမှာမပြည့်မီဘူးလူကြီးမပြည့်မီဘူးဆိုရင်ကလေးစီကျွန်တော်တိုင်းသားရေးရဝင်မရရှိတဲ့ဒါတွေကတာရကတွေဖြစ်ပါတယ်ခင်ဗျာ
။လီစုတိုင်းသားတွေဟာအချင်းပြင်းနဲ့ပူဇော်ဦးမြင့်ကြီးနားဝိုင်းမော်ရှိပွေဆော့လော်ဒေသတွေမှာအများဆုံးနေထိုင်ကြပြီးမန္တလေးတိုင်းမိုးကုတ်မြို့မှာဒုတိယအများဆုံးနဲ့ရှမ်းပြည်နယ်စကိုင်းတိုင်းနဲ့ကယားပြည်နယ်တို့မှာနေထိုင်ကြတယ်လို့ပြောပါတယ်။တနင်္ဂနွေလုံးအတိုင်းသားနေလူရင်၅သိန်းရှိတယ်လို့ဥရှင်မင်းကပြောပါတယ်။နိုင်ငံသားဖြစ်ခွင့်မရတဲ့လီစုတိုင်းသားတွေဆုံးဖြုတ်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးဥရှင်မင်းကခုလိုဆက်ပြောပါတယ်
။ကျွန်တော်နိုင်ငံသားစီကပ်ပြားမရှိတဲ့အတွက်ကျွန်တော်တို့ဆေးရအောင်တဲ့ခါကျတော့တက်ကူတက်တယ်။တက်ကူတက်ခွင့်မရတာတို့အဲနိုင်ငံသားစီကပ်ပြားမရှိတဲ့အတွက်နိုင်ငံဝန်ထမ်းလျှောက်ထားမှုမှလည်းမရတာတို့အလုပ်ကိုင်လျှောက်ထားမှုမှဒုက္ခတွေ့တယ်။ဒါအပြင်ကိုကျွန်တော်ခီးသွားလာမှုမှလည်းအများကြီးဒုက္ခတွေ့တယ်ပေါ့ဗျာ
။လီစုတိုင်းသားတွေသူရိယအများဆုံးနေထိုင်တဲ့မိုးကုတ်ဒေသဘက်မှာကြုံနေရတဲ့အခက်အခဲနဲ့ပတ်သက်ပြီးမိုးကုတ်မြို့လီစုတိုင်းတူတုံငွားခင်မာဦးကခုလိုပြောပါတယ်
။အ ရင်တော့ဆူလားလီရှောလားဆိုတာလည်းဘာဖြစ်သလားမှမရှိဘူးပေါ့ဒီနောက်ပိုင်း1990နောက်ပိုင်းကျတော့ကိုလိုနီရှောရောက်လာတာပေါ့နော်ကိုလိုနီရှောရောက်လာတဲ့နောက်ပိုင်းမှာကျတော့ကိုစီကလည်းသူများလေးဒီကနေမှခေါ်ခဲ့တဲ့လီရှောဆိုတဲ့နာမည်နဲ့သူတို့ဝင်လာတဲ့ကိုလိုနီရှောလူမျိုးကဝင်လာတော့သူတို့ကတရောသွားတာရောလာတဲ့ခါကျတော့ဒီမဘုံစင်လောက်တဲ့ခါကျတော့အရင်အမြဲတမ်းဘုံစင်လောက်ပြီးတဲ့ချင်းတော့သူပုံစံတစ်တည်းအားလုံးကြီးကပါဆိုတော့ဒီရှောတစ်ထက်တာပုံဖားရည်ဒီပုံစံတစ်တည်းကိုပြန်ရှိတဲ့ခါမှာလေလူရှောတစ်ထက်တာဆိုတော့လူရှောဖြစ်နေတဲ့ဟာလေအားလုံးကိုတန်တရားမျိုးနဲ့စုပေါ့နော်အယုံနဲ့တွင်းတော့တယ်တန်တရားမျိုးနဲ့စုဖြစ်တဲ့ကြောင့်မို့လို့သူတို့ကကျတော့ဒီမျိုးနဲ့လာကနေပြီးတော့မှမလုပ်ပေးဘူးသူကမန်းလေးတိုင်ဆင်းရတယ်အဲ့လိုခက်ခဲလေးရှိရပါ
လီစုလူမျိုးတွေလူမျိုးမြင့်မှန်ရရှိရေးတိုင်းသားနိုင်ငံသားမိုးရွာပါနိုင်ငံသားဖွေးရေးကိုတခြားတိုင်းသားတွေနေတူဇန်းတူဖွေးရေးရရှိရေးနိုင်ငံတော်ဆွေးရအနေနဲ့ဆောင်ရွက်ပေးဖို့လူလေးပါတီရဲ့၄နှစ်မြောက်ပို့ဟူကော်မတီစည်းဝေးပြီးဧပြီလ9ရက်နေ့ကထုတ်ပြန်ချက်တစ်စောင်ထုတ်ပြန်တောင်းဆိုခဲ့ပါတယ်ခင်ဗျာ
ဆက်ပြီးတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီရဲ့လူထုတွေ့ဆုံပွဲကိုပါတီထိန်းချုပ်နေမည်ဖြစ်တဲ့ရေးချောင်းဖျားဒေတာညီစားစခန်းမှာဧပြီလ9ရက်နေ့ကနေစတင်ကျင်းပနေပါတယ်။ဒီအခြေအနေကိုမီးရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
မွန်ပြည်သက်ပါတီထိုင်းချုံနယ်မြေဖြစ်တဲ့ရေးချောင်းပြားဒေသမွန်အမျိုးသားပညာရေးဘိုဌာနတည်ရှိရာညီစားစခန်းမှာလူထုတွေ့ဆောင်ပွဲကျင်းပတာနဲ့ပတ်သက်ပြီးပါတီဖို့လုံမှုဆောင်ကော်မတီဝင်နိုင်ပညာလေကအခုလိုပြောပါဗျာ။လူထုတွေ့ဆုံပွဲကနေရရှိလာတဲ့လူထုအတန်းတွေကိုအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမှာချပြသွားဖို့ပြင်ဆင်ထားတယ်လို့လည်းနိုင်ပညာလေကပြောပါတယ်။လူထုတွေ့ဆုံပွဲကိုဧပြီလ9ရက်နေ့ကနေ17ရက်နေ့ထိ3ရက်တန်ကျင်းပပြီးတော့မွန်ပြည်သက်ပါတီ၊မွန်နိုင်ငံရေးပါတီတွေ၊မွန်ရဖက်လူမှုဖွဲ့စည်းတွေ၊မွန်တန်ဃာတော်တွေ၊မွန်စာပေနဲ့ယဉ်ကျေးမှုအဖွဲ့တွေကနေကိုယ်စားလှယ်တွေပါဝင်တိပါဝင်ထိုက်တဲ့အစုဖွဲ့တွေကကိုယ်စားလှယ်တွေစုစုပေါင်းလူဦးရေ200နီးပါးတက်ရောက်ခဲ့ပါတယ်မွန်ပြည်သက်ပါတီကရထားတဲ့လူထုတွေ့ဆုံပွဲကျင်းပမဲ့ဇန်နဝါရီတွေကိုတော့တကြံအလွန်မှာဆက်လက်ကျင်းပမယ်မကျင်းပဘူးဆိုတာကညီစားစခန်းမှာကျင်းပတဲ့လူထုတွေ့ဆုံပွဲကနေဆုံးဖြတ်သွားဖို့စီစဉ်ထားတယ်လို့ပွဲကျင်းပရေးကော်မတီမှပါဝင်တဲ့ဦးမင်းမင်းနွယ်ကပြောပါဗျာ
။ကျွန်မအနေနဲ့ပြောရမဆိုရင်တော့ဒီညီစားမှာလုပ်တဲ့ပွဲတစ်ပွဲလောက်နဲ့ပဲအတီယူလိုက်ပြီးတော့မွန်မြူလိုက်မြူသားစီနိုင်ငံရေးဆွေးနွေးပွဲကျူလုတ်သားမယ်ဆိုရင်မွန်တမျိုးသားလုံးရဲ့အတံပေါ့နော်မွန်တမျိုးသားရဲ့အတံကိုကာပါမဖြစ်ဘူးလို့ပဲပြောရှိပါတယ်ဒီလိုမျိုးပွဲမျိုးဒီကနောက်က400-500လောက်ကြေကြေပြပြထပ်မံကျင်းပဖို့လိုမယ်လို့ပဲပြောရှိပါတယ်ခင်ဗျာ
မွန်ပြည်သက်ပါတီအနေနဲ့လူမျိုးလိုက်မြူသားစီနိုင်ငံရေးဆွေးနွေးပွဲမကျင်းပမီမှာအကျိုးလူထုတွေ့ဆောင်ပွဲတွေကိုဘာတီတက်တီအေရိယာ9နေရာတွေမှာကျင်းပဖို့စီစဉ်ထားခဲ့ပေမဲ့တမတော်ဘက်ကလူဦးရေကတ်တက်လာမှုရှိခဲ့တဲ့အတွက်လူထုတွေ့ဆောင်ပွဲကျင်းပတဲ့အစီအစဉ်ရပ်ဆိုင်းထားခဲ့ရာကနေအခုမှစတင်ကျင်းပရတာဖြစ်ပါတယ
်။အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
။မွန်ပြည်သက်ပါတီထိန်းချုပ်နယ်မြေဖြစ်တဲ့ရေးမြုံနယ်ရေးချောင်းဖျားဒေတာညီစားစခန်းမှာ NCA လုပ်ငန်းစဉ်ရှင်းလင်းပွဲကျင်းပခဲ့ပါတယ်။ရခိုင်ပြည်နယ်စိုးရဖွဲ့စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဦးကျော်အေးသိန်းကိုစစ်ဆေးဖို့အတွက်ရခိုင်ပြည်နယ်လွတ်တော်ကနေစုံစမ်းစစ်ဆေးရေးအဖွဲ့တစ်ခုကိုဖွဲ့စည်းလိုက်ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
၂၀ချေဆိုင်တိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ရတာဖြစ်ပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
။ရေချောင်းကနေမြောက်ကိုရီးယားကတရားဝင်မှုန်ခိုလုပ်ငန်းတွေဖြစ်တဲ့ကြောင်မီးသွေးရောင်းပြီးရေနံရဖို့လုပ်နေတာတွေနဲ့သူတို့ရဲ့ဒီလိုလှုပ်ဆောင်မှုကိုတခြားကုမ္ပဏီတွေနဲ့တင်မောတွေကအကူအညီမပေးနိုင်အောင်အကာအကွယ်ပေးဖို့ပါရည်ရွယ်ပြီးလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 1018 နဲ့တင်မောကုမ္ပဏီ20ခုတင်မော28ဆင်းနဲ့လူပုဂ္ဂိုလ်တဦးစုစုပေါင်းနောက်ထပ်49ဦးကိုကုလသမဂ္ဂကနေဒဏ်ခတ်ဖို့အတွက်မြောက်ကိုရီးယားပေါ်မှာအရေးယူဒဏ်ခတ်မှုဆိုင်ရာကော်မတီကနေတညီတညွတ်ထဲအတည်ပြုပေးခဲ့ပါတယ်။မြောက်ကိုရီးယားရဲ့ရေချောင်းကနေမှန်ကုန်လှုပ်ဆောင်နေမှုတွေစနစ်တကျရပ်ဆိုင်းသွားစေရေးနဲ့မြောက်ကိုရီးယားအာဏာရှင်အပေါ်မှာအပြင်းထန်ဆုံးဖိအားပေးရေးအတွက်ဆက်လက်လှုပ်ဆောင်နေမှုရဲ့အစိတ်အပိုင်းဖြစ်နေ American Panai Tanae, Miaguria Poma Berungane, Mama Ture, Achimazo, a Yu Dankamuri, Losa Melo, American Becca, Chenya Rane, the Chene Mabe, Gula Tamaga, Say American Kuzle Puega, Miaguria Go, Dilo Yu Mutte, Losa Mutre, February Lare Mabe, a soap you get up, Chepare. Miaguria got Yu Dankamuri go, Shown Tainport, Tayamu Nila Muson, and Losa Nemurigo. American Panay Tanaga, Didi Chacha Pimata, Losa Nirapsipi, Ditema, Gabata Luaga, Miaguria Kuza, Losa Pinne, Comuni Rene, Temo Comuni Re, Temo Riguba, Pipia Tata, a Yu Tamia Putra, Losni Varelo, Panay Wenji, Steve Manuchenga, Piobare. D. Yu Dankamuriha, Anna Shin Kimye, Tayamu and Chami Duine, Lanzarigo, Yi Jangani Tay Bosamu, Malone Nayone, Nanganaga Yipa Netrigo, Pippi, Tu Yet Tayamu and Pisiri. Tempo nice one machine. Tidi tada handa nangebare, lulepiovare. Gabata loaga, comuni re nene. Miaguria and nuclear len at home, ye manchego. A taku babo to low mesoe. American piran soon as seaway locum machibulo. Tamara Donald Trumpga, Shinshan and Pioso kebare. A good chama tare, ye utanka murigo, bambo, kuni boat at low sounde. Mahamedrin at Missouri, Alongo. American piran suga, Jesuit and John lepiovare. Miaguria anna shempoma. A bien tanzo, Pia Seppi Bibu, Josare, American at two. Nanganaga Dangale at two, Bow and Savani, Sure, Lakanago, Shinshinji to Yaramo, Gula Tamaga, Lungjuin Council, Powen, Nangandrigo Tamaga, Japanet, Down Korea to Gule, Jesu Tenjang, Gula Tamaga, Saya American, Tamaji, Niki Heliga, Piobari, Dinanganri Nine, Gula Tamaga, Lungjuin Councilgani, Chamatare, So Pujago. Account here, Paul Woodred, Dunnitan, Chataja de Lu, American at Du Ledrepi, Pia Sepeyen, D. Chopo, Duri, Dawin, Kan Dawin, Yu Mushila, and Losa Nedre, Jesu Denjone, Pioja Kebari.
Megan Soya, the Bora, Munigo, Timbialo, Pibavi.
ဒေါက်တာရှင်တို့ခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပြီးတော့ VOA အဘော်မဟုတ်တာကိုအတိပေးပါရရှင်။ VOA အမေရိကန်တန်ရဲ့ဒီညနေပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ8:00အထိလိုင်းတူမီတာ16.69ကီလိုဟတ်တက်ခွန်60တုံညတင်ငန်း9600တက်တက်6600ကနေဖမ်းယူနားဆင်နိုင်ပါတယ်။အဲဒီအစီအစဉ်ကြရင်တော့နောက်ဆုံးရကဘာသတင်းမြန်မာသတင်းတွေအပြင်သတင်းပေးပို့ချက်တွေကို 23ရက်တောက်ချာနေ့မနေ့ဖက် VOA စီစဉ်တွေအတွက်နောက်ဆုံးရထိတ်တန့်သတင်းတွေကိုကိုကျော်ကျော်သိန်းတက်လှည့်ကြီးညာပေးပါအောင်ပါရှင
်ကုလသမဂ္ဂလူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံတွေကအသံမကြီး15ဦးစလုံးပါဝင်တဲ့ဖွဲ့ဟာဧပြီလ26ရက်နေ့ကနေဘီလ2ရက်နေ့အထိမြန်မာဘင်္ဂလားဒေ့ရှ်နဲ့အီရတ်နိုင်ငံတို့ကိုတွားရောက်မယ်လို့ဧပြီလ12ရက်ဂျာတာပရီနေ့သတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂတွင်မှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကပြောသွားပါတယ်မြန်မာနိုင်ငံခီးစဉ်ကဗနရဲကြပြီးဘယ်သူနဲ့တွေ့မယ်ဘယ်နေရာတွေကိုသွားမယ်ဆိုတဲ့အသေးစိတ်တွေကိုတော့မသိရသေးပါဘူးဒီခီးစဉ်တွင်ကောင်စီနေနဲ့တညညတိရှိတယ်ဆိုတာကိုပြောဖို့မျှော်လင့်ကြောင်းကိုဗီယန်ကော်မရှင်ရဲ့ကြံပြချက်တွေကိုမြန်မာဆိုရကအကောင့်ထဲပို့နေတာမှာအထောက်အကူပြုပေးခြင်းအပြင်ဒီခီးစဉ်ကနေမြန်မာနိုင်ငံရဲ့အခြေအနေတိုးတက်လာအောင်ကူညီမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ဘက်ကထပ်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ဘေးဒုက္ခတွေနဲ့လူသားဆန္ဒမှုအကူအညီပေးလုပ်ငန်းတွေအတွက်ရမုံငွေလူဝတ်ချက်ကိုဆက်ပြီးထောက်ပံ့ရေးနိုင်ငံကအတိုင်းဝါရဲ့အိုင်ဝန်ဆိုင်မှုပြန်ရလာအောင်ထောက်ကူဖြစ်စေလိမ့်မယ်လို့လည်းမျှော်လင့်ကြောင်းပြောခွင့်ရကပြောပါတယ်။စီးရီးယားသမ္မတဘာရှာရဲ့အဆက်တက်ဖွဲ့ရဲ့လက်ချက်လို့ဆွဆွဲထားတဲ့မကြသေးခင်ကဓာတုလက်နက်နဲ့တိုက်ခိုက်တယ်ဆိုတဲ့ဖြစ်ရပ်ပေါ်ဘယ်လိုတုံ့ပြန်မယ်ဆိုတာဆွေးနွေးဖို့သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်လူမျိုးရေးကောင်စီအစည်းအဝေးဒီကနေ့လုပ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးပြစ်ခတ်ထားဖို့သမ္မတဒေါ်နယ်ထရမ့်ကရွေးချယ်ထားတဲ့ CIA အကြီးအကဲမိုက်ပွန်ပီယိုကိုအထက်လူတော်နိုင်ငံသားဆက်ဆံရေးကော်မတီဝင်လွှတ်တော်အမတ်တွေဂျာတာဘရီနီကအပြင်းထန်မေးခွန်းထုတ်ကြပါတယ်။အဓိကကိစ္စတွေကတော့ရုရှားစုံစမ်းစစ်ဆေးမှုကိစ္စ၊သမရနဲ့ဆက်ဆံရေး၊ကမ္ဘာတဝန်းပဋိပက္ခကိစ္စရကြီးတွေကိုမေးမြန်းကြပါတယ်။ဂျာတာဘရီနီကဆက်တင်တဲ့ကမ္ဘောဒီးယားနှစ်တကူပေါ်တော့ရုံးပိတ်ရဲ့၅ရက်တွင်ဘုံဖောက်ခွဲမှုအကြမ်းဆက်ရှိတယ်လို့သတင်းရတာကြောင့်အားလုံးသတိရှိကြဖို့ကမ္ဘောဒီးယားနိုင်ငံဆိုင်ရာအမေရိကန်တန်ယုံကသတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။
ဧပြီလ23ရက်တောက်ချာနေ့မနေ့အတွက်ကမ္ဘာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိမ်းကြေညာခဲ့တာပါရှင်။ဒီနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Daryl Smith ပါ။ VOA မြန်မာပိုင်းကထုတ်လင်းပေးနေတဲ့အစီအစဉ်တွေအတွက်ဝေဖန်အကြံပေးခြင်းနဲ့ဆိုရင် burmese@voanews.com ကို email ပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ရေးနိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်အားလုံးကြံကာလမှာအေးချမ်းဘေးကင်းပြီးတော့ကိုကျန်းမာစိတ်ချမ်းသာကြပါစေ။ကျွန်မဆုမြတ်ပါပါရှင်။
This program has come to you from the Voice of America, Washington.